Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ18ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုတော့ကိုရန်နိုင်နဲ့ကျမအနင်္ဂလာတို့တင်ပြမှာပါ။အမေရိကန်သမိုင်းမှာတတိယအကြိမ်အချိန်နဲ့သမ္မတကိုတရားစွဲဆိုရေးအထက်လွှတ်တော်ဂျာနာမိုရီကိုရှေ့သတင်းမှမှကြားတင်တော့မှာပါ။မြန်မာနိုင်ငံကိုရောက်နေတဲ့တရုတ်သမ္မတမြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့တရုတ်သမ္မတရှီချင်းပြည်နယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့နိုင်ငံနားလည်မှုစာချုပ်လွှမ်းအတော်များများလက်မှတ်ရေးထိုးခဲ့ပါတယ်။ဒီကနေ့ကြောက်တဲ့ထိုင်းနိုင်ငံရဲ့သမ္မတနှင့်အခမ်းအနားကိုတော့ထိုင်းတရင်တစ်ခုမှကျင်းပရမှာထိုင်းပြည်မင်းမြတ်ကိုယ်တိုင်ထူးထူးခြားခြားတက်ရောက်ခဲ့ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမော
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောရရှင်နေနာဆင်ရမယ့်ထိတဲ့ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့တရုတ်သမ္မတရှီချင်းပြည်နယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံပြီးတော့နိုင်ငံအစိုးရတက်ပူပေါင်းဆောင်ရွက်ရေးနဲ့လက်နက်ကင်ဖွဲ့တွေရဲ့အကြောင်းဆွေးနွေးခဲ့ပါတယ်။နောက်ပြီးတော့ဒီကနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတရဲ့ရှေ့မောက်ပါနိုင်ငံရဲ့အကျိုးပြုစီမံကိန်းတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီအပေါ်မှာနိုင်ငံရဲ့အကဲခတ်တွေအမြင်ဘယ်လိုရှိပါသလဲ။
ဒီနိုင်ငံကပေါင်းတို့ဆက်ဆံရေးမှာเนาะနားလည်မှုတွေယုံကြည်မှုတွေကူပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ခိုင်ခိုင်မာမာပေါ်ဆောင်နိုင်မှုအတွက်အလားအလာကောင်းတွေဖြစ်လာနိုင်မယ်လို့တော့ကျွန်တော်အမြင်ပ
ါတယ်။တရုတ်သမ္မတခီးစဉ်ရဲ့နောက်ဆုံးရသတင်းတွေကိုမကြာခင်တင်ဆက်ပေးမှာပါ။နောက်မြန်မာနိုင်ငံတိုင်းရင်းဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ဆက်ပေးနေတဲ့တို့အတန်အစီအစဉ်နဲ့အတူစနေညဒဲရီဒီလိုက်ဆွေးနွေးကြမှာလဲတရုတ်သမ္မတရဲ့ခီးစဉ်အကြောင်းကိုဆွေးနွေးကြပါပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမိုင်းမှာတတိယအကြိမ်ဖြစ်သမ္မတကိုတရားစွဲဆိုရေးအထက်လွှတ်တော်ဂျာနာမိုရီကိုရှေ့သတင်းမှမှစတင်တော်မှာပါသမ္မတဒိုနယ်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာတဲ့အခါသူ့ဘက်ကခုခံထွက်ဆိုပေးမယ့်ဥပဒေအကျိုးဆောင်ဖွဲ့ထဲမှာဟာဗာတက္ကသိုလ်ကဥပဒေပါမောက်ခဟောင်းအယ်လန်ဒရရှိုဝစ်နဲ့သမ္မတဟောင်းဘီလ်ကလင်တန်ရဲ့ White Water အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့တီချာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမှူးကန်စတာတို့ပေါင်းနှစ်ဦးပါဝင်မှာပါသမ္မတရဲ့ဥပဒေအကြံပေးအဖွဲ့ထဲမှာဖလော်ရီဒါပြည်နယ်ရှင်နေကျိုးလည်းဖြစ်သမ္မတထွန်းနဲ့ရင်းနှီးတဲ့မိတ်ဆွေတူလည်းဖြစ်တဲ့ပန်းဘွန်ဒီလည်းပါဝင်ပါမယ်။သမ္မတရဲ့ဥပဒေအကျိုးဆောင်ဖွဲ့ထဲမှာသူ့ပါဝင်တဲ့အကြောင်းအယ်လန်ဒါရှိုဝစ်ကတောက်ကြနေမှာအတည်ပြုပြောကြားလိုက်ပြီးသမ္မတကိုတရားစွဲထားတဲ့ကိစ္စနဲ့ရှာထူးကဖယ်ရှားရေးဆွဲဆိုချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအထက်လွှတ်တော်မှထွက်ဆိုသွားမယ်လို့ပြောပါရယ်။ဖွဲ့စည်းပုံဆိုင်ရာအရေးကိစ္စတွေနဲ့ပတ်သက်လာရင်ပါမောက်ကဒါရှိုဝစ်ဟာပါတီအဆွဲရှိသူတူမဟုတ်သလိုသမ္မတဘီလ်ကလင်တန်ကိုတရားစွဲတဲ့အချိန်တုန်းကလည်းကန့်ကွက်ခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာဟီလာရီကလင်တန်ကိုမဲပေးခဲ့သူလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုအမြင့်ဆုံးဖိအားဖိတဲ့အနေနဲ့အီရန်ဆိုးရွားကိုဆန့်ကျင်တဲ့ဆန္ဒပြပွဲကိုရဲရဲဆက်ဆက်နေနေခဲ့တဲ့အီရန်စစ်တပ်ရဲ့အကြီးတန်းစစ်ဗိုလ်ချုပ်တူဦးကိုတောက်ချာနေကအရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။ယူရန်နိုင်ငံအနောက်တောင်ပိုင်းမှာဖြစ်ခဲ့တဲ့နိုဝင်ဘာလကဆန္ဒပြတဲ့သူ150လောက်ကိုစုလိုက်ပြုံလိုက်တပ်ဖို့အတွက်ညင်ကြားခဲ့တဲ့အတွက်အီရန်တော်လှန်ရေးစောင့်တပ်ရဲ့ဗိုလ်ချုပ်ဂျီဟာဆန်ရှာဇပိုးကိုဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်။မာရှယ်မြို့နာကလူတွေတေလောက်တဲ့အထိကြမ်းဖက်နေနေမှုအတွက်အမိန်ပေးခဲ့တဲ့သူဟာဗိုလ်ချုပ်ဂျီရှာဇပိုးဖြစ်တယ်လို့ယူရန်နိုင်ငံဆိုင်ရာအမေရိကန်ထူးတန်ကိုယ်စားလှယ် Brian Hook ကပြောပါတယ်။ယူရန်ပြည်သူတွေကနေအမေရိကန်နိုင်ငံသားဝန်ကြီးဌာနကိုပေးပို့လိုက်တဲ့ဓာတ်ပုံတွေဗီဒီယိုဖိုင်တွေကြောင့်အခုလိုတတ်မှတ်လိုက်တာဖြစ်တယ်လို့လည်းသူကဆက်ပြောပါရယ်ဆန္ဒပြတဲ့သူတွေပေါ်နှိမ်နင်းတာတွေနဲ့လူခွေချိုးဖောက်တာတွေနဲ့ပတ်သက်တဲ့တပ်ပြေထောက်ထားတွေကိုပေးပို့ဖို့ယူရန်ပြည်သူတွေကိုပြောချင်တာစပြီးတော့နိုင်ငံသားဝန်ကြီးဌာနအနေနဲ့တပ်ပြေထောက်ထား 8,000 လောက်ရရှိခဲ့တယ်လို့လည်းဆိုပါရယ်အမေရိကန်ဘက်ကဆွဆွဲချက်တွေကိုတော့အီရန်နိုင်ငံကလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံထဲကအမေရိကန်တပ်ဖွဲ့တွေပြန်ယူရင်းငြိမ်းချမ်းရေးစာချုပ်ကိုဇန်နဝါရီလကုန်မှလက်မရေးထိုးနိုင်မှုအတွက်တာလီဘန်တို့ကသူတို့ရဲ့စစ်စင်ရေးတွေကိုလျှော့ချထားတယ်လို့တာလီဘန်အဖွဲ့ပြောခွင့်ရသူကပြောပါတယ်။ကာတာနိုင်ငံမှာလုပ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးပွဲမှာအခက်အတန့်နဲ့အဖြစ်ရပ်ဖို့တာလီဘန်တို့ဘက်ကကန့်လန့်ခဲ့တဲ့ဆိုပြီးတာလီဘန်တို့နဲ့နှိစက်တဲ့သတင်းရင်းမြစ်တခုက AFP သတင်းဌာနကိုပြောဆိုအပြီးမှာပဲပါကစ္စတန် Daily Dawn သတင်းစာကိုပေးပို့ခဲ့တဲ့တာလီဘန်ပြောခွင့်ရသူဆူဟိလ်ဆိုရှင်ရဲ့ကြေညာချက်ထွက်ပေါ်လာတာပါအမေရိကန်နဲ့ငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးရမယ့်အချိန်မှာတာလီဘန်တို့ရဲ့စစ်စင်ရေးတွေကိုအချိန်လျှော့ထားဖို့သဘောတူခဲ့တယ်လို့လည်းပြောခွင့်ရသူရှဟီနဲ့အပြောကိုကိုးကားပြီးတော့ဂျွန်သတင်းစာကဒီကနေ့စနေနေ့မှာပဲပုံနှိပ်ဖော်ပြခဲ့ပါတယ်ဒီလမကုန်ခင်မှာငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့နဲ့ အာဖဂန်တပ်ဖွဲ့တွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတဲ့နိုင်ငံတော်ဝန်လုံးကတက်ခဲမှုတွေရှော့ချနိုင်ဖို့မျှော်လင့်ထားပါတယ်လို့လည်းပြောခွင့်ရသူကပြောဆိုခဲ့တာပါလွန်ခဲ့တဲ့နှစ်ရက်အတွင်းလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာသဘောတူညီချက်လက်မှတ်ရေးထိုးရေးအခမ်းအနားနဲ့တက်ဆိုင်တဲ့ကိစ္စရပ်တွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့လည်းဆူဟီဆူရှင်ကတွစ်တာမှာရေးသားခဲ့တာဖြစ်ပါတယ်
တရုတ်နိုင်ငံကနေအမေရိကန်နိုင်ငံကိုလေကြောင်းခီးနဲ့လာကြမဲ့ခီးတွေဒီမှာတရုတ်နိုင်ငံမှာအခုလောလောဆယ်ကူးစက်ပြန့်နှံ့နေတဲ့ဗိုင်းရပ်စ်ရောဂါပိုးပေါင်းပါဆိုတာကိုစမ်းသပ်စစ်ဆေးတာတွေလုပ်သွားမယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတောက်ချာနေမှာပြောလိုက်ပါတယ်တရုတ်နိုင်ငံမှာအဲ့ဒီဗိုင်းရပ်စ်ပိုးကြောင့်နှစ်ယောက်သေဆုံးပြီးတော့လူတွေဒါဇင်နဲ့ချီပြီးတော့နေမကောင်းဖြစ်ပြီးဆေးရုံတင်ခဲ့ရပါတယ်အဲ့ဒီဗိုင်းရပ်စ်ပိုးကူးစက်ခဲ့တဲ့ဒီတရုတ်နိုင်ငံလေပိုင်းဝမ်ပြည်နယ်ကနေတိုက်ရိုက်တာမှမဟုတ်တဆင့်ခံပြီးလာကြတဲ့သူတွေကိုအဓိကစမ်းသပ်စစ်ဆေးသွားမှာဖြစ်တယ်လို့အဲဒီလိုစမ်းသပ်စစ်ဆေးမှုတွေကို San Francisco, Los Angeles နဲ့ New York မြို့တွေမှာလုပ်သွားမှာဖြစ်တယ်လို့လည်း American ယောဂကူးစက်မှုထိန်းချုပ်ရေးနဲ့ဒီကာကွယ်ရေးဌာန CDC ကတာဝန်ရှိသူတွေကပြောပါတယ်အခုလောလောဆယ်မှာတော့ Wuhan မြို့ကနေလာတဲ့သူတွေကိုပဲစစ်ဆေးသွားမှာဖြစ်တယ်လို့လည်း CDC ပြောခွင့်ရ Scott Polley က View ကိုပြောပါတယ်ဒီ virus ပိုးကူးစက်ပြီးနောက်ပြန်ဖြစ်ခဲ့တဲ့သူအတော်များများဟာ Wuhan မြို့စင်ကြယ်ဘုံကဈေးမှာအလုပ်လုပ်တဲ့သူတွေနဲ့ဒီသေးကိုသွားခဲ့တဲ့သူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံပြင်ပမှာတော့ဒီယောဂကူးစက်ခံရသူဟာထိုင်းနိုင်ငံမှာ2ယောက်၊ဂျပန်နိုင်ငံမှာ1ယောက်၊စုစုပေါင်း3ယောက်ရှိပြီးတော့ဒီလူတွေဟာဝူဟန်မြို့ကိုသွားရောက်ခဲ့တဲ့သူတွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1953ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1783ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဦးမြန်မာဘိုင်းရဲ့စနေနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တရုတ်မြန်မာတန်တမန်ဆက်ဆံရေးအနည်း90ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကိုနေရတာခီးစင်နဲ့လာရောက်သွားတဲ့တရုတ်သမ္မတရှီကင်းမီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နိုင်ငံကပူးပေါင်းဆောင်ရွက်စာချုပ်အတော်များများကိုလက်မှတ်ရေးထိုးခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ပါနေ့ပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။မြန်မာတရုတ်ပူးပေါင်းဆောင်ရွက်မဲ့လုပ်ငန်းတွေမှာတော့တင်းနဲ့နေပညာလုပ်ငန်း၊ဆိုက်ပျိုးရေးနဲ့ဆက်မှုလက်မှုလုပ်ငန်း၊ဆက်သွယ်ရေးလုပ်ငန်းတွေကနေကချင်ပြည်နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေနေရာပြန်လည်ချထားရင်းနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းရပ်တွေပါဝင်တဲ့စီမံကိန်း33ခုကိုတရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့လက်မှတ်ရေးထိုးခဲ့တာပါဒီစီမံကိန်းတွေထဲမှာကြောက်ဖြူအထူးစီးပွားရေးဇုန်နဲ့ကြောက်ဖြူရင်းနှီးစေကံစီမံကိန်းနဲ့ပတ်သက်လို့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့တာကတော့ထူခြားတဲ့စီမံကိန်းတွေဖြစ်ပါတယ်ကြောက်ဖြူရင်းနှီးစေကံဟာမိုင်ပေါင်း1000ကျော်ရှိတဲ့ China Myanmar Economic Corridor လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြားအတွက်တိတ်ကိုအရေးပါပါတယ်တရုတ်နိုင်ငံရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းပေါ်ကကြောက်ဖြူရင်းနှီးစေကံကိုဝင်လာတဲ့ကုန်စည်တွေကိုမြန်မာနိုင်ငံကတဆင့်တရုတ်နိုင်ငံ UNEP ကိုအရောက်ပို့ပေးနိုင်တာလည်းဖြစ်ပါတယ်
ရရှိနိုင်ငံဟာကမ္ဘာတစ်ဝှမ်းမှာရှိတဲ့ပြည်ပနိုင်ငံတွေကိုလက်နက်ရောင်းချမှုတွေအလင်းမြန်တိုးချဲ့လှုပ်ဆောင်လာနေတယ်လို့ရုရှားဒုတိယကာကွယ်ဝန်ကြီးအလက်ဇန်းဒါဖော်မင်ကပြောလိုက်ပါတယ်။ရုရှားနိုင်ငံဟာလွန်ခဲ့တဲ့9နှစ်အတွင်းကမ္ဘာပေါ်ကနိုင်ငံ39နိုင်ငံနဲ့စီးရီးယားပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့တယ်လို့လည်းသူကရုရှားစစ်တပ်ကထုတ်ဝေတဲ့ Crossfire Zvezda ကိုဒီသမား20ရည်ကအတည်ပြုခဲ့ပါတယ်။ဒီအဲ့ဒီနိုင်ငံတွေထဲမှာအတော်များများကအရှိတောင်အရှာနိုင်ငံတွေဖြစ်ပြီးတော့လာအိုနိုင်ငံလည်းပါဝင်တယ်လို့ပြောပါတယ်။လာအိုနိုင်ငံဟာရုရှားနိုင်ငံလို့လက်နက်တွေကိုမဝယ်ခဲ့တာ10စုနှစ်နဲ့ချီရှိသွားခဲ့ပြီဖြစ်ပါတယ်။ရုရှားနဲ့နေတိုးအဖွဲ့တို့ကြားဆက်ဆံရေးတွေမပြေမလည်ဖြစ်နေချိန်မှာအခုလိုရုရှားနိုင်ငံဘက်ကကမ္ဘာတဝက်မှာစီးရီးယားပူးပေါင်းဆောင်ရွက်မှုတွေနဲ့လက်နက်ရောင်းချမှုတွေတိုးလာနေတာဖြစ်ပြီးတော့အားအသင့်စရာလည်းဖြစ်စေခဲ့ပါတယ်။ဆွေနိုင်ငံအခြေစိုက်တဲ့ဒီစတော့ခ်ဟ်မ်နိုင်ငံကညီညာရေးသူတွေနာဌာနရဲ့ဆိုရတော့2009ခုနှစ်ကစတင်ပြီးတော့အရှိတောင်အရှာကလက်နက်ဝယ်ရောင်းဝယ်မှုဟာ20ရာခိုင်နှုန်းဟာရုရှားနိုင်ငံက25ရာခိုင်နှုန်းဟာရုရှားနိုင်ငံကဖြစ်ပြီးတော့ရုရှားဆိုရဟာ2010ကနေ2019နှစ်ကြားမှာအရှိတောင်အရှာနိုင်ငံတွေကိုလက်နက်ရောင်းချမှုဟာအမေရိကန်ဒေါ်လာ 6.6 ဘီလီယံရှိတယ်လို့ပြောပါတယ်ဒါဟာအမေရိကန်နဲ့တရုတ်နိုင်ငံပေါင်းပြီးဒီဒေသကိုလက်နက်ရောင်းချတာထက်ပိုများတယ်လို့လည်းဆိုပါတယ်။ဒါပြင်2014ကနေ2018ခုနှစ်အတွင်းအာရှတိုက်နဲ့သမုဒ္ဒရာပိုင်းဒေသနိုင်ငံတွေကိုရုရှားနိုင်ငံရဲ့လက်နက်ရောင်းချမှုဟာတစ်ကမ္ဘာလုံးရဲ့60%ရာခိုင်နှုန်းရှိတယ်လို့လည်းပြောပါရခင်ဗျာ။
ဒီကနေ့ကြောက်ရောက်တဲ့ထိုင်းနိုင်ငံရဲ့တမရုံနဲ့ခန္ဓာကိုထိုင်းတိုင်ရင်တစ်ခုမှကျင်းပရမှာတော့ထိုင်းဘရင်မင်းမြတ်ကိုရိုင်းတက်ရောက်ခဲ့ပါတယ်။ထိုင်းစစ်တပ်ကတပ်သားတွေပါဝင်ထိုင်းရဲတပ်ဖွဲ့တွေပါဝင်တဲ့တပ်သားပေါင်း 9,000 နီးပါးပါဝင်တဲ့စီးပြအခမ်းအနားကိုထိုင်းဘရင်မဟာဝဇီအလောင်းကွန်တက်ရောက်ကွန်ပျူတာထူထူခြားခြားဖြစ်ပါတယ်။ထိုင်းဘရင်နန်းတော်နဲ့စစ်တပ်ကြားနှီးကပ်တဲ့စစ်ဆင်ရေးတွေရှိပေမဲ့လည်းဒီလိုအခမ်းအနားမျိုးတွေကိုထိုင်းဘရင်တွေတက်ရောက်တာမျိုးသိကိုရှာပါတယ်။ဘရင်နဲ့အတူမိဖုရားသူတိတာနဲ့ဘရင်ရဲ့အကြီးဆုံးသမီးတော်မင်းသမီးဘာယာကီရီယာဟာတို့သူတက်ရောက်ခဲ့တာပါ။ဒီခန္ဓာဟာတမရုံနဲ့ကျင်းပရုံသက်သက်မဟုတ်ပဲမနစ်ကကျင်းပခဲ့တဲ့ဘရင်ရဲ့ဗိတ်သိက်ခံနန်းတက်ပွဲအခမ်းအနားကိုပါဂုံပြူတာဖြစ်တယ်လို့ထိုင်းအစိုးရကကြေညာပါတယ်။ဘရင်မဝဇီယာလောင်ကွန်ကလည်းစစ်တပ်ရဲ့တစ္ဆာရှိမှုပေါ်ကျေးဇူးတင်ကြောင်းနဲ့စစ်တပ်ရဲ့ကတိစကားအတိုင်းတိုင်းလူပြည်သားတွေနဲ့နိုင်ငံအကျိုးသက်ဖို့နိုင်လိမ့်မယ်လို့မျိုးလင်းချောင်းပြောဆိုခဲ့တာပါ။ထိုင်းနိုင်ငံမှာဩဇာလွှမ်းမိုးမှုအကြီးဆုံးဖြစ်တဲ့ဘရင်နဲ့စစ်တပ်ဟာနိုင်ငံရဲ့အားနည်းလာတဲ့ဒီမိုကရေစီစနစ်ပေါ်အထူးကလွှမ်းမိုးချုပ်ကိုင်းထားကြတာလည်းဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့ရက်အနေနဲ့တွင်ကပောက်ကွဲခဲ့တဲ့ထောင်မီတော်ဟာကုခါမှာလှုပ်ရှားမှုတွေနည်းလာပေမဲ့လည်းမိဂိုးပြာတွေကတော့ဒီနေ့အထိထွက်နေတော့မဲဖြစ်တယ်လို့ဆိုပါတယ်။ထောင်မီတော်ဟာလာမယ့်ရက်တွေအတွင်းနောက်ထပ်ပောက်ကွဲမှုတွေအချိန်မီဖြစ်နိုင်ခြေရှိတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့မီတော်နဲ့ငရင်လေးလာရေးဌာနကပြောပါတယ်။အခုလောလောဆယ်မှာတော့အနာပိုင်ဒီဘက်ကမီတော်နဲ့ပတ်သက်ပြီးတော့သတိပေးချက်ကိုအဆင့်၄သတ်မှတ်ထားပါတယ်။တကယ်လို့သတိပေးချက်အဆင့်၅ဆိုရင်တော့ပောက်ကွဲတော့မှာဖြစ်တယ်လို့ဆိုပါတယ်။317မီတာအမြင့်ရှိတဲ့ဒီမီးတောင်ဟာဖိလစ်ပိုင်နိုင်ငံမှာလှုပ်ရှားမှုအများဆုံးမီးတောင်ဖြစ်ပြီးတော့အဲဒီမီးတောင်ဟာဖိလစ်ပိုင်နိုင်ငံရဲ့စက်မှုဇုန်တွေနားမှာရှိပြီးမနီလာမြို့နဲ့85မိုင်လောက်အခွာမှာတည်ရှိတာဖြစ်ပါတယ်ခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်တဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တဲရောက်သတင်းပုတ်ဖြစ်တဲ့တရုတ်တမရရှိချင်းဖြစ်ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးချင်ပါတယ်။တရုတ်တမရရှိချင်းဖြစ်ရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယမြောက်နေ့ဒီကနေ့မှာတော့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းမှာတော့နှစ်နိုင်ငံအစိုးရချင်းနောက်ပြည်သူတက်မတော်တို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မှုနောက်နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးတွေကိုအလေးပေးဆွေးနွေးခဲ့ကြတယ်လို့တက်မတော်ဘက်ကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဒီကနေ့မနေ့ပိုင်းကနေပြည်တော်ရှိ Harrison Lake View Hotel မှာတရုတ်နိုင်ငံတမရနဲ့တမရကာကွယ်ရေးဦးစီးချုပ်ပူဂျုံမှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြပြီးနိုင်ငံတမရချင်းချင်းပူးပေါင်းဆောင်ရွက်မှုကိုတူးမြင်ရေးဆွေးနွေးခဲ့ကြတယ်လို့တမရပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။တရုတ်နိုင်ငံဟိုတမတားကြီးကတော့စပြီးပြောတာတော့နိုင်ငံစင်မျိုးပေါက်ဖို့ဖြစ်ပြီးရင်းနှီးမှုပုံမှုတိုးတက်ခိုင်မာဖွံ့ဖြိုးရအတွက်တွန်းအားပေးလိုတဲ့အကြောင်းကျွန်တော်နိုင်ငံဆက်ဆံရေးဖွံ့ဖြိုးတိုးတက်ဖို့ပြည်သူလူထုချင်းချင်းပူးပေါင်းဆောင်ရွက်မှုနဲ့တမရချင်းပူးပေါင်းဆောင်ရွက်မှုကအရေးကြီးတဲ့အကြောင်းတမရချင်းပူးပေါင်းဆောင်ရွက်မှုကတော့အရှင်ဘုံဖြစ်တိုးတက်လျက်ရှိတဲ့အကြောင်းနိုင်ငံအေးဒီပူများဖြစ်တဲ့အပိုင်ဝင်ပုံမှုအထောက်အကူဖြစ်စေနိုင်ဖို့နိုင်ငံလူထုအကျိုးစီးပွားကိုဖန်တီးပေးနိုင်တဲ့အကြောင်းပြောခဲ့ပါတော့အဲတမရသာဝေကျိုးနဲ့ပြန်လဲဆွေးနွေးကြတာတော့နိုင်ငံပြည်သူလူထုအစိုးရနဲ့နိုင်ငံရဲ့အစိတ်တန်းဖြစ်တဲ့တမရနေရာပူးပေါင်းဆောင်ရွက်မှုတွေမှာပုံမှုပြည့်ညက်စွာတောင်းရက်ရမယ်ဖြစ်တဲ့အကြောင်းကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှု၉နှစ်တာကာလအတွင်းမှာအထူးအကြောင်းများပါးရရှိခဲ့ပြီးအမည်လည်းရရှိသလိုစိန်ခေါ်မှုတွေရှိခဲ့ကြအောင်ရေးကြီးတဲ့စိန်ခေါ်မှုကတော့နိုင်ငံတည်ငြိမ်အေးချမ်းရေးဖြစ်ပြီးညီညာရေးကဤကကြတဲ့အကြောင်းညီညာရေးအတွက်အလေးထားဆောင်ရွက်လျက်ရှိကြောင်းပြောပြခဲ့ပါတယ်
ဒီတွေ့ဆုံမှုမှာသမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်ပြီးဒုတိယသမရကာကွယ်ရေးဦးစီးချုပ်ညှိနှိုင်းကိုကယ်ရေးကြီးရည်လီနဲ့အရာရှိတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ခေါင်းဆောင်လူတွေ့ဆုံမှုမှာနှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးခဲ့ကြတယ်လို့လည်းဗိုလ်မှူးချုပ်စွန်မင်းတို့ကဆက်ပြောပါတယ်
။အဲဒါတော့တည်ငြိမ်အေးချမ်းရေးအတွက်အစိုးရရဲ့ဒီစီးမှုကိုစန့်ကျင်နေတဲ့ရန်ဖက်စီလူများကိုပြန်နိုင်ရမှာလက်ခံနိုင်မှာမဟုတ်လို့အစိုးရကိုစန့်ကျင်ပြီးလက်နက်ကန်ရန်ဖက်တိုက်ခိုက်မှုများဆိုရင်ပို၍လက်ခံနိုင်တဲ့အကြောင်းကျွန်တော်ငြင်းငြားရေးလှုပ်ဆောင်တာမှာဥပဒေနဲ့အညီသာလှုပ်ဆောင်ရမည်ကိုတိုင်းရင်းသားအားလုံးကသားတဲ့လက်ခံကြည့်ရအောင်ဆွေးနွေးခဲ့ပါတယ်။ရုပ်သမတကြီးကပြန်လဲဆွေးနွေးရမှာတော့ဒီသည့်အဖွဲ့အစည်းဖြစ်စေတရုတ်နိုင်ငံပိုင်နဲ့ကိုအပေါင်းချပြီးမြန်မာနိုင်ငံကိုဖိစိတ်အောင်ဆောင်ရွက်ခြင်းမျိုးကိုလက်မခံတဲ့အကြောင်းဧကဒေသဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့အရေးကြီးတဲ့အကြောင်းပြန်ဆွေးနွေးခဲ့ပါတယ်
။တရုတ်မြန်မာနယ်စပ်မှာဆိုရင်ဝါသဖွဲ့ UWSA မိုင်းလာဖွဲ့ NDAA ကချင်ဖွဲ့ KIA ရခိုင်ဖွဲ့ AA ကိုကံဖွဲ့ MNDAA တမ်းမလောင်ဖွဲ့ TN နဲ့လေးစားတဲ့ဖွဲ့တွေခြေပြုနေခံကြပါတယ်။မြန်မာဆိုရနဲ့ဆက်ဆံတဲ့ဆံမှာနယ်စပ်မှာရှိတဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေကိုကြားကပြစ်မသွုံးဖို့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကသူ့ရဲ့တရုတ်ခီးစင်တွန်းကတရုတ်သမ္မတကိုပြောဆိုခဲ့တာရှိပါတယ်။တမရဘက်ကရောတရုတ်ဆိုရအနေနဲ့လက်နက်ကန်ဖွဲ့တွေကိုကြားခံနေတဲ့အသုံးချနေတဲ့သဘောသက်ရောက်နေတယ်လို့မြန်မာသလားလို့ VOA ကမေးတဲ့အခါမှာတော့ဗိုလ်မှူးချုပ်စော်မင်းထွန်းက
တရုတ်မြန်မာနယ်စပ်မှာရှိတဲ့သူတို့တောင်းဆန်းသူများရဲ့ စတင်ဖြစ်ပြရတဲ့ဟာတွေကိုကျွန်တော်ကြည့်ရနေတယ်ဒီရည်ဒီနိုင်ငံရဲ့ကြားကြားမှာတော့ဒီလိုနိုင်ငံရဲ့မူဝါဒတည်တယ်ဒီပြည်နိုင်ငံရဲ့ဆန့်ကျင်ဘက်အဖွဲ့အစည်းတွေကိုဒီလိုမျိုးနေနဲ့အမပိုင်းနဲ့တည်းမှာအခြေချပြီးလောက်ကောင်ပါလေတခြားနိုင်ငံကိုဆန့်ကျင်တဲ့လောက်ကောင်ပါလေဒီလိုလက်မခံပါဘူးညီညွတ်ရမယ်ဒီလိုနေထိုင်ရမှာငါးရအရာလဲဒါတွေကိုလိုက်နာဆောင်ထည့်ရမှာဖြစ်ပါတယ
်တရုတ်သမ္မတရှီကျင်းဖင်နဲ့တမရော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တွေ့ဆုံမှုကဒီဒီကြိမ်နဲ့ဆို6ကြိမ်မြောက်ရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့မှာပဲတရုတ်သမ္မတနဲ့နိုင်ငံတော်တိုင်ပင်ခံရှေ့မောက်လက်မှတ်ရေးထိုးတဲ့စီမံကိန်းတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။မြန်မာတရုတ်တန်တမန်ဆက်ဆက်ရေး290ပြည့်တဲ့အချိန်တရုတ်သမ္မတရဲ့မြန်မာပြည်နှစ်ရက်တာခီးစဉ်အတွင်းမှာပဲနှစ်နိုင်ငံကြားစီးပွားရေးဆိုင်ပြိုးရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှု33ခုရရှိခဲ့ပါတယ်။ဒီထဲမှာတော့လုပ်ငန်းကြီးတွေဖြစ်တဲ့ကြောက်ဖြူရေးနဲ့စိတ်ကန်နေဆက်စီပွားရေးဆောင်ပြီးတော့တရုတ်မြန်မာဆက်သွယ်မဲ့လမ်းစီမံကိန်းလိုမျိုးအဓိကလုပ်ငန်းတွေပါပါတဲ့သဘောတူစာချုပ်တွေနဲ့နားလည်မှုစာချုပ်လာတို့လည်းလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။အခုလိုမျိုးသဘောတူညီမှုစာချုပ်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသူနိုင်ငံသားတွေနဲ့လေ့လာဆောင်ကြည့်သူတွေဘက်ကဘလို့များသဘောထားပါသလဲ VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ကပြောပြပေးပါရှင်။
တရုတ်တမတာရှီကျင်းပင်ရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယနေ့ဖြစ်တဲ့ဇန်နဝါရီ18ရက်မနက်ပိုင်းမှာမြန်မာတရုတ်နှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာချုပ်လွှာတွေကိုမြန်မာတမတာနေအိမ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့တရုတ်တမတာရှီကျင်းပင်တို့ရှေ့မောက်မှာနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေချုပ်ဆိုလဲလှယ်ခဲ့ကြရဲ့စီမံကိန်းတွေထဲမှာအများစိတ်ဝင်စားကြရဲ့စီမံကိန်းတစ်ခုကတော့ကြောက်ဖြူရေနပ်စိတ်ကန်နဲ့အထူးစီးပွားရေးဆောင်စီမံကိန်းတွေဖြစ်ပါတယ်။အလုတ်ကိုင်ခွင်လန်းတွေပေါ်ဆောင်ပေးနိုင်မယ်လို့မြမအစိုးရဘက်ကယုံကြည်ထားတဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူဥက္ကဋ္ဌရခိုင်ပြည်နယ်ဗန္ဓာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းရဲ့အမြင်ကိုကြည့်ရအောင်ပါ။
ဒါတော့ဟိုကျွန်တော်တို့ data တော့ကောင်းလာပဲ data အလုပ်ကံလေးရမယ် data ဖွင့်ပြလို့ရရှိမှာပေါ့ဟိုဒါလုပ်ကံနဲ့လုပ်ငန်းလို့ပဲကျွန်တော်တို့သုံးသပ်လို့ရမှာပေါ့
မြန်မာနဲ့တရုတ်နိုင်ငံကြားနှစ်နှစ်လောက်ညှိနှိုင်းယူခဲ့ရတဲ့ကြောက်ဖြူရေနပ်စိတ်ကန်ရဲ့အထူးစည်းဝါးရေးဆောင်ကို2018ဇန်နဝါရီ8ရက်မှာမူပေါင်းသဘောတူစာချုပ်ချုပ်ဆိုခဲ့ရဖြစ်ပြီးဒီနေ့မှာတော့စီမံကိန်းသဘောတူစာချုပ်အစု100များနဲ့သက်ဆိုင်သောသဘောတူစာချုပ်ဒါတွေကိုထပ်ပြီးချုပ်ဆိုခဲ့ရဖြစ်ပါတယ်ဒီကြောက်ဖြူထူးစီးပွားရေးဆောင်ကနေတဆင့်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးအရှေ့အလယ်ပိုင်းအာဖရိကနဲ့အိန္ဒိယကိုချိတ်ဆက်နိုင်မှာဖြစ်တယ်လို့မြန်မာပြည်တွင်းကိုဖြတ်ပြီးတရုတ်နဲ့အာဆီယံဒေသတွင်းနိုင်ငံတွေကိုလည်းချိတ်ဆက်နိုင်ဖို့ရည်ရွယ်ထားတဲ့ဒီစီမံကိန်းကနေဒေသခံ9သိန်းလောက်ကိုအလုတ်ကန်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။အခုလိုနှစ်နိုင်ငံကြားလုပ်ငန်းသဘောတူစာချုပ်တွေနားလည်မှုစာချုပ်လာရေးထိုးဖို့အတွက်အစိုးရနှစ်ရက်လုံးကချင်းချင်းချိန်ချိန်နဲ့ချင်းကပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့သူကတော့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေးလာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။
အဲ့ဒီအချိန်မှာတော့ဒီစာချုပ်လွှာတွေဒီသဘောတူညီချက်တွေဒီ MOU တွေကိုလက်မှတ်ရေးထိုးတဲ့အနေအထားရှိတယ်ဆိုရင်နော်ဒီနှစ်နိုင်ငံဆက်ဆံရေးပေါ့လေနော်ဒါပေါင်းစုံဆက်ဆံရေးမှာနော်နားလည်မှုတွေယုံကြည်မှုတွေပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ခိုင်ခိုင်မာမာပေါ်ဆောင်နိုင်မှုအတွက်အလားအလာကောင်းတွေဖြစ်လာနိုင်တယ်တော့ကျွန်တော်ကမြင်ပါတယ်
နှစ်နိုင်ငံကြားမှာအစိုးရချင်းလာမကပြည်သူအချင်းချင်းကြားမှာပါဆက်ဆံရေးကောင်းမွန်လာဖို့အလားအလာတွေပုံများလာနိုင်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိချုပ်ဆိုခဲ့တဲ့စာချုပ်တွေဟာတိုင်းပြည်ရဲ့အကျိုးစီးပွားကိုဘလောက်အကာအကွယ်ပေးမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်။တရုတ်နဲ့စီးပွားရေးဆက်ဆံမှုလုပ်တဲ့နေရာမှာလိုအပ်တဲ့ငွေကြေးအတွက်တရုတ်နိုင်ငံပိုင်ဘဏ်တစ်ခုတည်းကနေချေယူခိုင်းတာစာချုပ်ပါနှစ်ရှည်စီမံကိန်းကာလအတွင်းမှာတခြားနိုင်ငံတကာကုမ္ပဏီတွေကိုဝင်ရောက်လုကင်ခွင့်မပေးရတရုတ်လုံသားအသုံးပြုကျင်တာမျိုးတွေကိုစောင့်ကြည့်လေ့လာသူတွေကသဘောမချကြပါဘူးဒီလိုအချက်မျိုးတွေကိုတားဆီးနိုင်ဖို့ကချင်ပြည်နယ်မြကြီးနားနန်ကျင်စီးပွားရေးဆောင်အပါအဝင်အထူးစီးပွားရေးဆောင်အတွက်ချုပ်ဆိုထားတဲ့နားလည်မှုစာချုပ်သားတွေမှာပါမှာကိုစိုးရိမ်မိရလို့မြကြီးနားဒေသခံဒေါက်တာအမ်ခွန်လာကပြောပါတယ်
ဒီနေ့ဒီနေ့တော့မြေပြည်အစီအစဉ်မဆိုမြေပြည်နိုင်ငံမဆိုလာလို့ရတယ်နောက်ဆုံးအီရန်တော်လာလို့လို့ရတယ်ကျွန်တော်က welcome လုပ်ရမှာဒါပေမဲ့တော်ကြတယ်ကိုယ်တိုင်ရဲ့ဥပဒေရဲ့ MOU နားလည်မှုစာချုပ်ကနောက် MOU နားလည်မှုဘောရီရက်တွေအဲအစစ်အစစ်တွေသွားရခြင်းကကိုယ့်ရဲ့ national interest ကိုဘယ်လောက်ကဘာလုပ်ပြီးနိုင်လဲရတယ်ယူစီပါစစ်တမ်းဆီလို့ပြောလို့ရမှာ
ဒီကနေ့နှစ်နိုင်ငံချုပ်ဆိုခဲ့တာမှာသဘောတူစာချုပ်6ခုနားလည်မှုစာချုပ်လွှာ14ခုဖြစ်နိုင်ချေနားလည်မှုစာချုပ်လွှာ10ခုသဘောတူညီချက်က3ခုစုစုပေါင်း33ခုချုပ်ဆိုခဲ့ရပါ2020ခုနှစ်အတွက်ပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်သမ္မတရှီကျင်းပင်ဟာဒီနေ့နေ့လယ်2:45မိနစ်မှာတရုတ်ပြည်ကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်
က ကိုစောထပ်ပါရှင်စနေညတွေသတင်းလွှာတွေကတော့ဒီလောက်ပါပဲစနေညတွေအပတ်စဉ်ကဏ္ဍတွေတွေကတို့အစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်တိုင်းဒေသတွေပါဝင်မြန်မာနိုင်ငံဒေသဆုံးမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားရမှာပါဖရန်တီဒီယာမြန်မာကနေတင်ဆက်ပေးထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ဒိုးအတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါတနင်္ဂနွေနေ့ပြည့်ခတ်တိုက်ခိုက်မှုရစေးစာချုပ်ကိုလက်မှတ်ရေးထိုးထားပေးမယ်လဲတနင်္ဂနွေတိုင်းဒေသကြီးတွင်းစီလက်နက်ကိုင်အဖွဲ့တွေကသူတို့ရဲ့နယ်မြေတွေမှာမြေမြုံမိုင်းတွေကိုဆက်လက်ထောင်ထားနေကြဆဲဖြစ်ပါတယ်အဲ့ဒီမြေမြုံမိုင်းတွေရဲ့အကျိုးဆက်ကိုတော့ပြည်သူတွေကခံစားနေ
ဒီဆောင်မကို Moon News Agency မှသတင်းသားဝန်ဆောင်မှုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
ဆောင်အခုနှစ်မှာတမတော်နဲ့ပြစ်ခတ်ရဆွေးရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာပฏิပခတွေမှထွက်ပြေးတန်းချောင်နေကြတဲ့စစ်ပေးဒုက္ခတွေတွေဟာတို့ရဲ့ကြားစရာကောင်းတဲ့အိမ်မက်ဆိုးတွေပြီးဆုံးသွားပြီဆိုတဲ့မျှော်လင့်ချက်တွေနဲ့နေရက်တွေကိုပြန်လာခဲ့ကြပါတယ်။ဒါပေမဲ့ကရင်ပြည်နယ်မွန်ပြည်နယ်နဲ့တရင်တရီတိုင်းဒေသကြီးကိုပြန်လာကြတဲ့သူတွေကတော့နောက်ထပ်အိမ်မက်ဆိုးတစ်ခုကစောင့်မျှော်နေခဲ့ပါတယ်။ဒီအိမ်မက်ဆိုးတွေကတော့တို့ရဲ့ခြေထောက်အောက်မှာရှိနေတဲ့အရာတစ်ခုပါ။အ
ပိုင်းတော့က
တို့ပါလေဘာလဲငါဘာနဲ့ကျွန်တော်တည်နေဆိုစိတ်ပြီးတော့ပဲချတယ်တရားတော့မရှုခံနိုင်ရတယ်တရားနေအဝေးကိုတော့မတော်ရဘူးကြောက်နေတဲ့ကြားပဲကျွန်တော်ရေခတ်ဖို့ခြံဝင်းထဲမှာလမ်းလျှောက်သွားရင်မိုင်းနေမိတာပဲအဲ့ဒီအချိန်မှာကျွန်တော်နဲ့ကျွန်တော်စနေပဲရှိတယ
်ဒါကတော့မြေမြုပ်မိုင်းနေမိတဲ့အလဲစခန်းကြီးရွာသားတူဖြစ်တဲ့နိုင်ကုန်မလိုင်ကပြောပြထားတာပါမိုင်းနေမိတဲ့တန်ရာကြောင့်ညာခြေတော့မှာစပီးအစားထိုးတတ်ထားရပါတယ
် What did the hell there?ไอ้อย่างหมดเ
ลยอ่ะแล้วช่างไอ้ออกเลยป่ะตะแฟซาวนี่แหละก้าวน้อยเองแหละปกติเฉยนี้เนี่ยไปดูไหนบ้างมั้ยอะยังลงไม่ขึ้นไหนหรอกจนเราปิดดูลูกก็อสตัตตวยาลาเล่าเองดีโหลไปขันอ่ะเนาะ
มีเมือกไม้อยู่สะไตปักกวนนี่แหละตินดาอีกใต้เตตาจีเยผิวมยุเนอเลสกันเจียวอันนี้มาชื่อแหละจองชาควินဆိုတဲ့နေရာเตตาตะไวมาตายินดาและนักไก่ဖြစ်တဲ့มงคีติปาตีเนี่ย KNU တို့ตั้งล่ะหล่อช่างနေတဲ့နေရာเตตาဖြစ်ပြီးနှစ်ဖက်တပ်ဖွဲ့ရနေနေမြင်အရင်ပွားနေတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကလက်မှတ်ရေးထိုးထားတဲ့တနိုင်ငံလုံးအပိခတ်ရဆက်ရေးသဘောတူစာချုပ်အရမြေမြုပ်မိုင်းပေါ်ဆောင်ရေးလုပ်ငန်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAOS တွေကလှုပ်ဆောင်ရမယ်လို့ဖော်ပြထားပေမဲ့ရှိတဲ့မြေမြုပ်မိုင်းအဟောင်းတွေကိုမဖော်နိုင်သေးတဲ့အပြင်မြေမြုပ်မိုင်းအစ်စ်တွေပါထပ်မံပောက်ကွဲလာတဲ့ကိစ္စတွေကိုတားဆီးနိုင်ခြင်းမရှိခဲ့ပါဘူး။အဲ့ဒီမိုင်းတွေကိုအများစုကခြံသမားတွေနဲ့ရွာသားတွေကနေမိကြတဲ့အတွက်ကြောင့်တို့ရဲ့ဘဝတွေပျက်စီးသွားခဲ့ကြတာလည်းရှိပါတယ်။နိုင်ငံမလိုက်ကတော့ကွန်တီစိုက်ပျိုးခြင်းနဲ့အသက်မွေးဝမ်းကြောင်းပြုနေသူတူဖြစ်ပြီးမိုင်းနေမိပြီးတဲ့နောက်ပိုင်းမှာခြံထဲကိုမတွားရတော့ပါဘူး။သူစနီးဖြစ်သူမိကွန်စွာကတော့တို့ရဲ့ဘဝဘယ်လောက်ခက်ခဲရှိတယ်ဆိုတာကိုလည်းအခုလိုပဲပြောပြထားပါတယ်
။ဘဝိုင်းနောက်မဟဝိုင်းကတိဖြစ်ဟုတ်တော့ကိုပဲ
။ဒီတတက်လာတော့သမင်းနဲ့မှအောင်စားနေရရင်ပြီးတာပဲလို့အဲ့လိုပဲပြောရမယ်။ကိုကံကြမှာပဲပေါ့။ကိုလောက်ထားတာရှိလို့ဝတ်ကျွေးရှိလို့ခံရတယ်။ကိုကပြည်သူတွေပဲလေ။ရံမျိုးရံစားလည်းမရှိဘူး။ကိုချံကိုတော်တာတပမဲ့ကိုတဲချင်းမှာပဲသူတို့မိုင်းထောင်ထားတာကိုမသိလို့ထိတာပေါ့
။မွန်ပြည်ပါတီနဲ့ကရင်အမျိုးသားစီယုံ KNU တို့ဟာဒေသအတွင်းမှာကြီးမားတဲ့လက်နက်ကိုင်အဖွဲ့အစည်းတစ်ခုနဲ့ဖြစ်ပါတယ်။ဒါပေမဲ့သူတို့တွေကမြေမြုပ်မိုင်းအစ်စ်ထောင်ထားကြတယ်ဆိုတဲ့အချက်တွေကိုနှစ်ဖက်စလုံးကငင်းဆို့ထားကြပါတယ်။မွန်ပြည်ပါတီရဲ့ဗဟိုအလုံးမှုဆောင်နိုင်အောင်မင်းကတော့မြေမြောက်မိုင်းပြဿနာဟာလက်ရှိငင်းချမ်းရေးတွိတ်ဆောင်ဆွေးနွေးပွဲမှာအစိုးရနဲ့လက်နက်ကန်အဖွဲ့အစည်းတွေဆွေးနွေးဖို့ကြံရှိနေတဲ့အဓိကပြဿနာတစ်ခုဖြစ်တယ်လို့ဆိုထားပါတယ်
။ဒီကောင်မိုင်းသတ်တော်အတော့မလို့က
ဒီမြေမြောက်မိုင်းနဲ့ပတ်သက်ပြီးအခုဆိုတဲ့အခါမျိုးကလည်းအရန်ကြော်လာနေကြတယ်။တာတွေကိုဖြည့်ဆည်းနိုင်ဖို့ကကျွန်တော်တို့ကလည်းညှိနေတော့မော်နော်။ဒီနေ့နဲ့ရည်တိုင်း GMCF မှာမွန်ပြည်သူပါတီမှာပါဘူးဆိုတော့ဒီကိစ္စကိုဖြည့်ဆည်းရမှာ KNU နဲ့အစိုးရပါဝင်ပူးပေါင်းရမယ်လေ။
တနင်္လာရီတိုင်းဒေသကြီး JMCF ဒီနယ်အဖြစ်ပြစ်ခတ်တိုက်ခတ်မှုရက်စဲရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီမှစာရေးရဝင်းကတော့လက်နက်ကိုင်အဖွဲ့တွေကိုတိတိကျကျထောက်ပြနေတာကအကျိုးမရှိပါဘူး။ဘာကြောင့်လဲဆိုတော့ဘယ်အဖွဲ့စီကမိုင်းထောင်ခဲ့တယ်လဲဆိုတာကိုပြောဖို့လည်းမဖြစ်နိုင်ဘူးလို့ဆိုပါတယ်
။မိုင်းနာပတ်သက်ပြီးတော့ကျွန်တော်တို့မှာမိုင်းအစ်စ်မဟုတ်ပဲမိုင်းဟောင်းတွေကွဲတာများတယ်။
Now the Kuga and Lo Shamua or Miss Cotone Machine Kata or Chuaima more Tajon and Machine in Tajon and Machine, everyone. Should I have demarcation did mine for mine
မြန်မာနိုင်ငံကနေမိပတ်ကွယ်မှုကြောင့်ဒေတာခံပြည်သူခုနှစ်ဦးအပြင်မုံကြီးတပါတီတပ်သားတအူးနဲ့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အထက်ဆက်ရှိခုနှစ်အတွင်းမိုင်းပတ်ကွယ်မှုကြောင့်ခုနှစ်ကိုဦးတေဆုံးပြီးတောင်းရံ59ဦးတဏ္ဍာရရရှိခဲ့ပြီးမြေမြောက်မိုင်းတွေကိုအစိုးရအဖွဲ့ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါတုံးဆွေးနေကြတယ်လို့ ICBR အင်္ဂလိပ်နဲ့ကမ်ပိန်းတူပန်လမ်းမိုင်းနိုင်ငံတကာမြေမြောက်မိုင်းစိတ်ပင်တားဆီးရဲ့အဖွဲ့ကထောက်ပြန်ထားချက်အရတည်ရပါတယ်။မင်းနိုင်ရင်ကတော့မြေမြောက်မိုင်းတွေကိုရှင်းလင်းဖယ်ရှားပေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ The Whole Trap
ဒီရောကမတူးမရမနိုင်တိုင်းရောရောကချိုးတော့တယ်ထိတဲ့လူတွေထိတဲ့နေရာတွေကိုကြည့်မယ်တေချာတုံးတက်ရမယ်ဆိုရင်စစ်မေးပြမှာပြောလို့မရဘူးဖြစ်တဲ့နေရာကကွန်ဂျန်တွေထဲမှာရာဘာဂျန်တွေထဲမှာထိတယ်ဆိုတော့ထိတဲ့လူတွေကလည်းဒီလူတွေပဲထိတယ်လေအဲဒီဘက်မှာစစ်ကြောင်းတော်လာမှုရှိတယ်ဆိုရင်တေချာပေါက်စစ်သားတွေကရည်ရွယ်ပြီးထောင်လိုက်တယ်လို့ယူဆလို့ရတယ်
ရေပြုံမြို့နယ်အတွင်းမှာရှိတဲ့ဒေသခံတွေဟာအများအားဖြင့်ကုန်းတီးချံရာဘာချံကိုအတိအကျသာပြီးတော့လောက်ကင်နေကြပေမဲ့မြေမြောက်မိုင်းအနေရကြောင့်ရာဘာတော့မချစ်ရဲတော့ပဲသူတို့အတွက်စောင့်နေရတာအတိအကျအဆင်ခွန်မှုတစ်ခုဖြစ်နေတယ်လို့ဆိုပါတယ်။ခံယူသူရအခါပရိုဆော့ဝယ်သူဝင်ကတော့တရားဖွဲ့စည်းမှဒေသခံတွေရဲ့နေရာကိုမိုင်းထောင်ထားတယ်ဆိုတာမသိကြောင်းဒါကလည်းလက်နက်ကင်ဖွဲ့စည်းတွေကြောင့်လက Mining can hire it to yet a mutual meet at Mikon Sora, Bedu Bewa Tang Hari Pissi, Bajang Yok Betang Tang, a song maro, Minyo Mindu yet Tambuha, Lemari, Chanamari, Yotaru Yara, Pisan Yare Luxuare. မြောက်တေဘုံဟော့ဖော့ဖင်ဘီကလောက်ကလောက်ဟောင်းရင်တို့ဒီရေမီတွေကိုကြိုက်တာလားမဟုတ်ရင်ရရပြီတွေကိုပဲရံပြုတ်ချင်တာလားမခွဲခြားတတ်ဘူးဒါပေမဲ့အခုမိုင်းကစစ်တပ်ကိုရေရပြီးထောင်ထားတာမဟုတ်ဘူးချန်သမားတွေကိုပဲရေရပြီးတော့ထောင်ထားတယ်လို့ကျမတို့လိုချန်သမားပြည်သူတွေထိတာအဲ့ဒီနေရာတဲဝိုင်းမှာစစ်သားတွေမလာဘူးအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေးဇူးတင်လို့ဒိုးတ
ဒီနေ့ကျရတောင်းလင်းတို့ဖြစ်ပါတယ်ဒို့အတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံးနဲ့ American တန်ရုံးတို့က ပံ့ပိုးကူညီ ထားပြီးFrontierမြန်မာနဲ့Foundation Hirondelleကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ် ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင် ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ချက်ပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့ဖုန်းနံပါတ် 1232382555 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဒိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရှင်များရှင်2020ခုနှစ်ဇန်နဝါရီလ17ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းလိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောရရှင်နေစောင့်မျှော်နေကြတဲ့စနေညတိုင်းလေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ်စနေညတိုင်းလေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုက်စစ်စစ်မှာတော့တရုတ်သမ္မတရဲ့ခီးစဉ်ကနေဘသူပို့အမြတ်ရတယ်လဲဆိုတာကိုဆွေးနွေးမှာပါနှစ်ပေါင်း20နီးပါးမှာပထမဆုံးဖြစ်နေတရုတ်သမ္မတရှီချင်းဖြစ်မြန်မာနိုင်ငံကိုရောက်နေပြီးအခုခီးစဉ်အတွင်းမှာပဲမြန်မာထိတန်းခေါင်းဆောင်တွေနဲ့တွေ့ဆုံတယ်လို့သဘောတူဆက်ရုပ်တွေတော်တော်များများကိုလည်းလက်မှတ်ထိုးပါတယ်ဆိုတော့မြန်မာနိုင်ငံကတရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာဒစိတပိုင်းဖြစ်နေပါနေတယ်လို့ပဲမြန်မာနိုင်ငံအနေနဲ့လည်းဒီနိုင်ငံရေးတတ်ပံရေးရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေတဲ့အချိန်မှာတရုတ်သမ္မတရောက်လာတယ်ဖြစ်ပါတယ်ဆိုတော့ဒီလိုအပြန်အလှန်လိုအပ်ချက်တွေရှိနေတဲ့နိုင်ငံကြားမှာအခုခီးစဉ်ကဘသူ့အတွက်ပိုအများထွက်တယ်လဲဘယ်နိုင်ငံရဲ့လိုအပ်ချက်ကပိုကြီးမားနေတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ပင်နယ်ဆွေးနွေးဖို့အတွက်ကျွန်တော်တရုတ်မြန်မာဆက်ဆံရေးကိုစောင့်ကြည့်ခဲ့ခတ်နေကြတဲ့သတင်းဌာနနှစ်ခုပါဒီအေဒီတာနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်တယောက်ကတော့ကျွန်တော်တို့ AR သတင်းဌာနကဦးအောင်စောပါနောက်တစ်ယောက်ကတော့ The Voice Channel ကဦးစီရသူဖြစ်ပါတယ်ဆိုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးစလုံးလည်းအခုဆိုလေးလိုက်မှမှရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့တော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကဒီအခုခီးစဉ်ကနေတရုတ်နိုင်ငံမှာဘယ်သူပို့အမျက်ထွက်တယ်လဲဆိုတော့တော့ရေဝီယာတုံးသက်ပေးစီခြင်းပါတယ်ခင်ဗျာဆိုတော့ဥအောင်စောအရင်တုံးသက်ပေးပါခင်ဗျာကျွန်တော်တို့ရေဝီယာအနေနဲ့ပြောမယ်ဆိုရင်အခုတရုတ်သမ္မတရှီချင်းဖြစ်ခီးစဉ်ကဒီမြန်မာနိုင်ငံအတွက်ပေါ့လေစီးပွားရေးအရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ဘာတွေများရခဲ့တယ်လို့များရေဝီယာပြောနိုင်မှာခင်ဗျာ
ကျွန်တော်မြင်တာကတော့ဒီဒေါ်ဆန်းစစ်ကြီးတို့အစိုးရအနေနဲ့ကအရင်ကမှားခဲ့တာတွေအမှန်အောင်ပြန်ပြင်ရတဲ့အလုပ်တွေကိုလုပ်ရတယ်လို့ရှိတယ်လို့ကျွန်တော်နံပါတ်1သုံးသပ်တယ်။နံပါတ်2ကတော့ဒေါ်ဆန်းစစ်ကြီးတို့ဒီအစိုးရအနေနဲ့ကဒီတရုတ်နဲ့ဆက်ဆံရေးမှာဒီတော်တော်ကိုသတိထားတယ် cautious ဖြစ်ဖြစ်နဲ့ဆက်ဆံပြီးတော့အခုဒီ MOU ထိုးရတာမှာကျွန်တော်တွေ့ရတာပေါ့နော်။အဲအရီထိုးတယ်အဲစီးပွားရေးကဘလောက်တိုးမြင့်ရတယ်ဆိုတဲ့ကိစ္စတွေမှာကျွန်တော်တို့ထပ်ပြီးတော့နောက်ပိုင်းမှာဆွေးနွေးလို့ရမှာပေါ့နော်ဒါကဒါတော့ကျွန်တော်မြင်တာကတော့တရုတ်နဲ့မြန်မာနဲ့မှာအခုလက်ရှိမှာဘုံနေနဲ့ကြားနေနေအခြေအနေတစ်ခုပြန်ရောက်အောင်အတင်းကိုစူးစမ်းနေရတဲ့ကာလတစ်ခုလို့ကျွန်တော်မြင်တယ်နောက်ဆုံးချက်ကတော့ကျွန်တော်မြင်တာကတော့ဟိုတရုတ်ကမြန်မာကိုသူ့ရဲ့ BRI project နဲ့ပတ်သက်ပြီးမြန်မာကိုအငြင်းရဲပို့ပြီးတော့လိုအင်းနေဆိုတော့ဒီခေတ်မှာပြတယ်လို့ကျွန်တော်သုံးသပ်ပါတယ
်။ Okay ဆိုတော့ဒီတရုတ်နိုင်ငံဘက်ကရောအခုခီးစဉ်ကနေပြီးတော့ဘာတွေများရခဲ့တယ်လို့ပြောနိုင်မှာကောဆို
။မဟာဗျူဟာရဆိုရင်တော့ကျွန်တော်တို့ကတရုတ်ကိုပေးလိုက်တာအတော့ဖြစ်စီမံရေးနဲ့ပတ်သက်ပြီးတော့ပေးလိုက်တာပေါ့။ကျွန်တဲ့ MOU ထိုးရဆိုတဲ့ကိစ္စလေ MOU ဆိုတော့ Memorandum of Understanding ဖြစ်တော့အချိန်ကြီးပြန်ပြီးတော့ဒီလိုပိုင်းတိုင်းမဖြစ်တဲ့ကြောင်ဟိုကဒီဘက်ပြန်ပြီးတော့ဒါနဲ့ရှော်လို့ရတာရှိပါတယ်ဒါနဲ့မလုပ်ဘူးဆိုလည်းပြောလို့ရတာရှိတယ်ဒါပေမဲ့ကျွန်တော်ထင်တဲ့ agreement ပိုင်းမှာတော့ကျွန်တော်ထင်တယ်ဒီ job fee စီမံကိန်းနဲ့ပတ်သက်ပြီးကျွန်တော်ဘက်က agreement တပေါ်မျိုးနဲ့အဆင့်တစ်ဝီးပေးရတာရှိတယ်ဒါပြီးကျွန်တော်လုံးဝတွက်မထားတဲ့အချို့ကိစ္စတွေပေါ့နော်ပါတယ်လဲဆိုရင်ဒီ network data ကဒီကိစ္စတွေပြီးတော့ဒီနေပြီးတော့နေပြီးတော့ job fee သွားမယ်အမြန်ထားအမြန်ကားလမ်းကိစ္စဒါတွေကိုကျွန်တော်တို့ပေးလိုက်ရတဲ့ကိစ္စလေနောက်နောက်ပြီးတော့သူတို့ပြောတဲ့ဒီ language တွေမှာကျွန်တော်တို့နားမလည်တာတစ်ခုပါလဲဆိုရန်ကုန်မြို့တော်အတွက်မြို့ပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းဆ တဲ့ကိစ္စပါအဲဒါဆိုရင်လည်းဒီအနေနဲ့ပတ်သက်ပြီး information ပေါ့နော်ဒါ public information အတော့အားမြင့်တယ်ကျွန်တော်တို့ဘယ်သူမှသိချင်တယ်ဒီအနေနဲ့ပတ်သက်ပြီးကျွန်တော်တို့မသိရတဲ့ကိစ္စပါဒါလည်းနဲ့ပတ်သက်ရင်တော့ကျွန်တော်ထင်တယ်ဒီအစိုးရဘက်ကဒီနောက်ပိုင်းမှာတော့ဒါနဲ့ပတ်သက်တဲ့ information တွေပို့ပြီးထွက်လာမယ်လို့ထင်တယ်ဒါပေမဲ့ပြုတ်ပြက်ပိုးလမ်းမသိစီမံကိန်းမှာတော့ဟာဗျူကကြားတဲ့စီမံကိန်းတစ်ချို့ကိုတော့ကျွန်တော်တို့ကအခုနောက်ချောက်ဖြူတော်မျိုးစီမံကမပေးမဖြစ်ပေးဖို့ပေးရတာမျိုးလေးပြုတ်ပြက်ဒီနေ့မှာကျွန်တော်တို့ဝင်ယူပေးစားရတာဖြစ်သွားတယ်လို့ကျွန်တော်သုံးသပ်ပါတယ်
။ဟုတ်ကဲ့ဟိုတခုရှိတာတော့ပေါ်လေဟိုစောစောကောင်းစောပြောတယ်လို့ဒီဆိုးအနေနဲ့လည်းအရင်စေဆိုးရဲ့ဆက်ဆက်လက်ထက်ကအခြေအနေကြီးကိုအခုမှသူကပြန်ပြီးတော့အဖတ်ဆင်နေရတဲ့အခြေအနေမျိုးတွေရှိရဲ။ဟိုတစ်ချိန်တည်းမှာပဲအခုကဒီနှစ်က2020ကမြန်မာနိုင်ငံမှာရွေးကောက်ပွဲတွေလည်းရှိရဲဆိုတော့ဘလို့ရဖြစ်ဒီတရုတ်သမ္မတရဲ့ခီးစဉ်ကဒီကိုလက်ရှိရတဲ့အစိုးရအတွက်ကိုနိုင်ငံရေးအရာတစုံတရာအထောက်ပံ့ဖြစ်တာမျိုးပေါ့လေစသဖြင့်ပေါ့ကျွန်တော်တို့ဒီလိုအရှုံးမြတ်တွက်ကြရေးဆိုလို့ရှိရင်အခုခီးစဉ်ရှိရှိမြင့်လာသွားခြင်းအပြင်တရုတ်နဲ့မြန်မာမှာနိုင်ငံရေးအရာကိုစီးပွားရေးအရာကိုဟိုအတားရတယ်လို့ပြောမယ်ဆိုရင်ဘယ်လိုမှမပူရတယ်လို့ပြောလို့ရမလဲ
အာဒီလက်ရှိမြန်မာအစိုးရပုံပြတာလို့ပြောလို့ရနိုင်ငံရေးအတွက်မယ်ဆိုရင်တော့ဒါကြောင့်လို့ဆိုဒီရင်းမြင့်အစိုးရနည်းနည်းကတော့ဒေါ်ဆန်းစီစီအစိုးရဒီဂရိကုတ်တွေကိုပေးတဲ့ဂရိကုတ်တွေကိုဒီမဲ့လူတွေဖြစ်တယ်အဲသူနဲ့ပတ်သက်ရင်ဒီမိတ်ကလို့ပြောလို့ရတယ်အတေချအလုပ်တွေရှေ့ဆက်ပြီးလုပ်လို့ရမယ်သူဒီနောက်ထပ်တတန်းတစ်ခုဆက်ရှိနေမယ်ဆိုရင်နောက်ထပ်တတန်းတစ်ခုဆက်ရှိနေမယ်ဆိုတော့လေအဲတရုတ်နဲ့ပတ်သက်တဲ့စီမံကိန်းတွေမှာပို့ပြီးတော့အကောင့်ထဲပို့ပြီးတော့လုံးဆောင်နိုင်မယ်လို့ထင်တယ်ဆိုတော့အဲတုံ့ပြန်ချက်တွေတော့အများရှိတယ်ဒါကြောင့်လဲဆိုရင်ပြုတ်ခဲ့ဒီဒီစင်းတွေမြောက်ခင်မှာလာတဲ့ဒီ advanced team ရဲ့အဆိုရဆိုရင်ဒီစီးစဉ်ကတကယ်24နာရီပဲကြာတယ်စီးစဉ်ဖြစ်ပါတယ်အဲတခြားနိုင်ငံတွေကိုတွားနေဆိုနှစ်ရက်ကြာတယ်သုံးရက်ကြာတယ်ဟိုရင်တော့ဟာလာဒီစစ်စိုးရတဲ့ထက်မှာတော့လာတဲ့တရုတ်ဝန်ကြီးချုပ်တွေတမတွေစီးစဉ်နဲ့သုံးရက်နဲ့လေးရက်ကြာတယ်စီးစဉ်ဖြစ်ပါတယ်ဒီ24နာရီပဲကြာတယ်စီးစဉ်မှာတရုတ်ကကျွန်တော်တို့ဘက်ကမျှော်လင့်ထားတာဟာလာပါလဲဆိုတော့ပို့ပြီး symbolic ဖြစ်တယ်နော်စက်တမရေးရပို့ပြီးတည်ထောင်နဲ့ဟာမျိုးပဲဆက်ဆံယူပို့ပြီးတော့ခိုင်နေအောင်တိဆောက်တဲ့ဟာမျိုးပဲတူလို့ရှင်မှာလို့ကျွန်တော်တို့ပြောခဲ့တာဖြစ်ပါတယ်အဲ့ဒါမဟုတ်ဘဲနဲ့မြန်မာပြည်ပြောနေဆိုပြည်စုံတို့တခြားစီမံကိန်းတွေအတွက်တရုတ်ကယူသွားမယ်လို့အဲ့ဒါနဲ့တော့ပတ်သက်တဲ့လက်မှတ်ကိုအဲ့ဒါပြောင်းယူသွားမယ်လက်မှတ်ထိုးသွားမယ်သဘောတူညီယူသွားမယ်ဆိုတဲ့ဟာတို့တွေမဟုတ်ဘဲနဲ့ဆက်ဆံယူပို့ပြီးတင်းခိုင်မအောင်တိဆောက်ရမယ်ဆိုတဲ့အပေါ်မျိုးနဲ့လာရဲဆိုတော့ကျွန်တော်ဒီခီးစဉ်တန်ကြီးတွေကကျွန်တော်တို့သိထားရတာဖြစ်ပါတယ်ဒါကြောင့်လည်းဒီကိစ္စတော်လေးမှာပဲပြုတ်ပြီးဒီ MOU တော့ပုံစံကိုသူရောင်းယူသွားတယ်အချိန်နဲ့မှာပဲဒေါ်လာဆန်းစစ်ကြီးအစိုးရနဲ့ပတ်သက်ပြီးသူထောက်ခံရဲဆိုတော့ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာကျသွားတာဆိုတဲ့အခါကျတော့2015မှာလည်းဒေါ်လာဆန်းစစ်ကြီး acquisition ပြီးအတိုက်ခံခေါင်းဆောင်ပေါ်ရနဲ့ဖိတ်ခဲ့တဲ့ပြုတ်ခဲ့အဲတင်နေကားပြီးတော့ကျတဲ့ဟာတွေပြန်ပြီးလေ့လာမယ်ဆိုရင်တော့ကျွန်တော်ထင်တယ်မြန်မာအစိုးရဘက်ကပို့ပြီးတော့အနှက်ပို့ရသွားတယ်လို့ပြောလို့ရမယ်တကယ်မှာ
โอเคဟိုနိုင်ငံရေးရတော့သူတို့ကအမြဲချန်နေတာဗောနော်ဆိုတော့ကျွန်တော်ဥစည်ရသူကိုလည်းမေးချင်ပါတယ်ဆိုတော့အကိုဥစည်ရသူကြီးအခုကျွန်တော်တို့ဒီအခုရှီချင်းပြည်ရဲ့ခီးစဉ်ကိုကျွန်တော်သုံးသပ်ကြည့်မယ်ဆိုပထမဆုံးပေါ့လေဟိုတိမြန်မာနိုင်ငံဘက်ကနေကြည့်မယ်ဆိုမြန်မာနိုင်ငံအနေနဲ့ဒီခီးစဉ်ကနေဘာတွေချန်ခဲ့တယ်နိုင်ငံရေးရာဖြစ်စီးပွားရေးရာဖြစ်ဘာတွေချန်ခဲ့တယ်လို့မျိုးပြောနိုင်မယ်ဟုတ်ကဲ့ကိုဥစည်ရသူတယ်လီဖုန်းလိုင်းချသွားတယ်ကျွန်တော်တို့ပြီးရင်ပြန်ခေါ်လိုက်ပါမယ်ဆိုတော့ကျွန်တော်အခုလောလောဆယ်တော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလိုင်းပေါ်မှာရှိနေပါတယ်အမေရိကန်ပြည်အစိုးရကိုလမောင်ဖြစ်ပါတယ်ကိုလမောင်သဘောထားဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါဗျာခေါ်ပြီးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ကျွန်တော်အမြင်ကတော့နှစ်ခုနှစ်ဖက်လုံးအကျိုးရှိတဲ့ခီးစဉ်ပါနောက်တစ်ခုကဟိုရန်ကုန်မြို့တော်ဝန်ထမ်းချုပ်တဲ့စာချုပ်ဆိုရင်တော့အော်ရန်ကုန်ကကျွန်တော်တို့မိတ်ဆွေတွေကပြောတယ်ရန်ကုန်တရုတ်ကမြို့လာတည်တယ်လို့တရုတ်မြို့လာတည်တယ်လို့တော့ပြောကြတာပေါ့ဗျာဒါတော့တရုတ်ညံ့မှာပေါ့ဒါပေမဲ့ကျွန်တော်အနေနဲ့ပြောချင်တာတော့ဟိုဆိုတော့ဟိုကောင်ဆိုလည်းပြောရတယ်ဒီ MOU 33ချက်ထိုးတဲ့အခါမှာအမြတ်ထွက်တာတော့ဒေါအောင်ဆန်းစုကြည်ပဲတယ်ဘာကြောင့်လဲဆိုတော့ဟိုကျွန်တော်ဗမာတွေပေါ့ဗျာဗမာတွေနဲ့ဗမာပြည်သူတွေတိုင်းသားတွေပဲသိတယ်အသိရအော်တမရရဲ့အထက်မှာဒေါအောင်ဆန်းစုကြည်ရှိတယ်ဆိုတာဒါကျွန်တော်တို့ပဲသိရလေဟိုတရုတ်နိုင်ငံသားတွေနိုင်ငံမျိုးနိုင်ငံသားတွေအနေနဲ့ကတော့သမရရဲ့အထက်မှာဒေါအောင်ဆန်းစုကြည်ရှိရဆိုတာသိမှသိပါအဲ့တော့အခုကျွန်တော်မေးချင်တဲ့မေးခွန်းတစ်ခုပေါ့ဗျာအဲ့ဒါကတော့အခုဒေါအောင်ဆန်းစုကြည်နဲ့အဲတရုတ်သမရနဲ့လက်မှတ်ထိုးတာဥပမင်းမပါဘူးပေါ့ဗျာဥပမင်းသမရချင်းချင်းမဟုတ်ဘဲနဲ့ဒေါအောင်ဆန်းစုကြည်နဲ့လက်မှတ်ထိုးတဲ့ဥစ္စာနောင်အဆက်ဆက်မှာဒီဥစ္စာတရားဝင်ဖြစ်ပါမလားဥပဒေရတရားဝင်ဖြစ်ပါမလားနိုင်ငံတကာစ 三人三人的呀，我第二位七八名是吧？就那时间。
OK, Kulama, Suni, or Mimiana, or Chizua, or Surajan, Nalam, we are solution of that, Nangan goes on the changing Chama Choki Sajodia, if we are here at Tiawe Mare, or you know that, you know, this is Sua, Letama, Choki Sajodi, Kisai Maro, this is Sua, the Ochomu Ana, Nepatabio, or Migon Tosia, she had to, this Sajodi, a team of Israel, Migon, she, Magusua, or Yuka Bonale, Tela, Sua, the Abidet, Tiwi, and Nanga, Sanya Sanyon and Kanye Melucino, if we are here in Nalevare. So, General, the Pinan Sunime, Siauzi, as we are Sato Yavavi, so, Siauzi, as we, you know, Yinzo, who don't have busy in our political, who, General, the Utamara, Yawni, Keys, and my, you, we are don't have messy, the Keys, the Annie, the Manning and Dre, CY Yavi, Nangay Yavi, Parimia Chang, and Pio Yamle.
ไอ้ตัวว่าเนี่ยกันนี่แหละบ่ยาอูดองซันสุจิอ่ะแหละไอ้สิเจมาตั้วพี่เตียใส่ท่าล่ะแหละดีจาเนี่ยต้องแช่ๆก็ดีนอกรอบส่วนจนเราถอดมาบ่ถอดมาบ่สรแล้วไอ้กองนี่ก็ตะกั่วติโลผิดแล้วบ่เนาะพี่แล้วโหชื่อเจ๋งอ่ะแหละตะแกเนาะจนนิกคนเนี่ยแต่มันพี่สัสสันยีคนนิกคนเนี่ยเสียจิลาเลยส่วนแม้ตะแกเนาะไอ้กองจนล่ามาพี่มาสรอย่าเกี่ยวอ่ะเนาะดีเฉยเนี่ยไก่พี่แล้วลาติโลผิดแล้วบ่เนาะไอ้กาจ้ะรอโ 下来的，我那爸妈你那样嘞，拍个表了，他第一个问下来的是阿罗西多了，我那，那如果老爸来说咯，第一有一个一百的男人包，那第本来罗妈咪妈个第，他就第一年某天他包六千，第二个后个嘛台湾那边的，后个就那在某天个钱嘛是咯。因为印度的某地啊，都古出来呢，都话都有些 country boy 的，某地啊，那新的那年就那都偏多来的，不过都落来多来。这几年嘛，American 呢，都印度 Pacific 所比较，都话印度的某地啊 ，Pacific 的某地啊，印度困难，都话你啊比较大，比较古，苏比亚比较古呢，是因为路边前面还没有人信呢，看见了他，比较也困难了，我们国家几块钱嘛也没搞完呢，那年也嘛话，都话也嘛几块钱呀，我讲了。教过来的菠萝，你也来过呢。这番嘛教了你嘛，可能就教过来了。今年所以就能留到我们去了。那就咱那边的高中教了，人家可以比高中拿来一点考着了。那技术也都到了，都要把这标了。那明年那就能拉过来不？那比如说，对于作业人家嘞，今年嘛那丢失作业家嘞嘛，这个新疆可能录片的，你从新疆人第几代过来嘞？把就是签多的时候，怎么去进片呢？第二个嘛，那应该来西去呢，来西出亚的去呢，也难哦。那那如果西瓜亚表面水呢，把就叫第小区路把路啊，第那天嘛，家庭们给你话，把就叫沙边的水呢，打为的只能西瓜的温拉乌西的温拉，把就温拉的这种把就叫温温来把西边比如六月七号要多那年对，把就叫了预告过温南你去嘛，西瓜一天呢啊，把就叫六月那年过，那不老六月了，只能。都是也的，多的就啥就丢，起码会丢那种。哎，个叫了，你妈个个叫了嘞，那么对广场啊，是过年对嘛，就能拉来一点确实。第二个叫了他，比如广场都要会就能拉乌的嘞，我那人对象会，他不可能说些个就能拉嘞。第二个，但是你看那他们在库内嘛拉咯，比哎以前拉个嘞不贵呀嘞，库怎么啦？习近平讲了，安娜西中不，那毛泽东比安娜西中不彪嘞，丢的呀嘞。我那要客家的，人家到那个叫么子，你妈几多多，人怎么让那要，所以人那么在搞到那要拉在古古比罗嘛，里面在路就能比完了。那怎样了多的，但么土瓦的还来面的，所以客家了，把这比罗，把马在家来的种的，然后就能家来的路偏呢，又不个地个路就哪个了，教区西门面出来的教区了，你妈在家了比来呀了，弄的。
OK， 还有，所以说，业务员经常都在那说，第几天嘛，第二天嘛，也嘛，我不多跑，免出来了，业务员叫难免，我现在都。
也嘛咯，老表啊，那欧西啊，那国外要那，我也看到了，因为第，那家呢，第三家咯，那第二个开干啥嘞？第一个叫 ICG， 如果如果查，第二有你那个那个，第二有你嘛，因三亚来开家咯，来欧西啊要的，我那欧西啊要的就话，反正咯，够钱嘛咯。来外头对来奶奶路漂路呀！我那咱们是这片啊，把就开开车呢，起码要拉的。过度人家多多地下嘞，啊，假如大瓦路边的，不然十过奶奶老奶奶的三老七也太忙嘛，过啊对下来说，钱也没要。我那过啊过一个嘛，就都对下来说，就那边啊，爸妈奶奶奥地亚的啥的，爸妈奶奶啊，我收入就都漂路呀，喏。
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးပြဖို့ထားတာနောက်အတန်းနေနဲ့ပြဖို့ထားရတယ်တချို့လည်းရှိနေပါတယ်ဆိုတော့ဒီထဲအစာတချို့တော့ကျွန်တော်အရင်ဆုံးဖော်ပြချင်ပါတယ်စာတစ်စောင်ကတော့ဟိုခိုင်ယိုးမာဆိုတဲ့တော်တာရှင်ရဲ့ပေးစာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
လူပဲရင်တွင်းနဲ့ဆိုရင်တရုတ်ဘက်ကပို့ပြီးတော့အကျိုးများစေပါတယ်တရုတ်မှာအနာတရဒဏ်ရာတွေမများဘူးအသာစီးပဲရှိတယ်အဲဒါကြောင့်ဆိုတော့တရုတ်ပြည်တွင်းကပြဿနာတွေကငြိမ်သက်တယ်စီးပွားရေးကောင်းမွန်တဲ့ဖွံ့ဖြိုးတိုးတက်တယ်အဲ့ဒါတွေကသူတော်ဘာနိုင်ငံတွေနဲ့ပေါင်းကူးဆက်ဆံရေးလက်ပြလုံမှု policy အသာစီးရမှုတို့ကိုအားတည်လောင်းစေတာပေါ့မြန်မာနိုင်ငံကတော့ကိုယ့်ရဲ့ပြည်တွင်းမှာလူအားနာရှင်အားနာဖြစ်အောင်စစ်မှန်တဲ့ပြည်ထောင်စုတစ်ခုကိုအခုထက်ထိမတည်ဆောက်နိုင်တာကတပ်တမန် policy အရအလိုလိုတိမ်ငယ်အတနာခံမှုမျက်နာငငယ်ရသိပ်စိတ်ဖြေဘဝနဲ့ကဲနာတစ်ပင်လိုမိတ်ဖွဲ့ဆက်ဆံရေးပါပဲအမျက်ထက်အရင်မရှုပ်ရုံတမယ်ပဲဖြစ်မှာပါတိတ်တော့မမျှော်လင့်ပါဘူး50 50တော့အပြန်လည်းမဟုတ်ဖ ೇನೆ မြန်မာဘက်က25ရာခိုင်နှုန်းလောက်ပဲရှိမှာပါနောက်ပြီးတော့ ICC အတွက်လက်ဆောင်ပဏာကိုတရုတ်စီကိုကြိုပေးထားတဲ့သဘောမျိုးလည်းတက်ရောက်နိုင်တယ်လို့မြင်မိပါတယ်ဒါဟာလဲဝစ်ကြွေးအဆက်ဆက်ကိုရီထွင်လိုက်တဲ့ဇက်ဝင်ကန်ဒရမာပြကွက်အဆက်တွေပါပဲ။နောက်ဆုံးအနေနဲ့ဆွေးနွေးချင်တာကတော့ပြည်တွင်းမှာပြည်တော်စုနိုင်ငံသားအချင်းချင်းသာတာတူညီမျှမှုမရှိနေသမျှကာလပတ်လုံးတရုတ်ပေါက်ဖော်ကတော့နှက်ခမ်းနေစီဆိုနေဦးမှာပဲလို့တင်ပြဆွေးနွေးချင်ပါတယ်။ကျေးဇူးတင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ခိုင်ယိုးမဆိုတဲ့သောတာရှင်ရဲ့စာပါနောက်ထပ်စာတချို့လည်းရှိနေပါသေးတယ် Facebook ပေါ်မှာကျွန်တော်တို့မှတ်ချက်ပေးထားတာပါ။မရေးသံတာချက်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါ VOA တော်ရရှင်မထွေးရအခုလိုဆိုလာပါတယ်အခုခီးစဉ်ကတော့အကျွေးရှင် NRG တရုတ်ဘက်ကအာသာနေမှာပါတယ်ဒါမဲ့လည်းအမှန်တရားကပြည်သူကိုမျက်ကွယ်မပြည့်ဘူးဆိုရင်စစ်တပ်နဲ့အစိုးရတို့ဥဆောင်သွားနေတဲ့တရုတ်နောက်လိုက်ကွန်မြူနစ်စနစ်လမ်းကြောင်းကအမှန်တရားရဲ့တစ္ဆာကြောင့်ပြည်သူလိုလားတဲ့ဒီမိုဖယ်ဒရယ်နီးလဲပြည်သူ့ဘက်ပြန်ပြီးလှည့်လာနိုင်ပါတယ်လို့သူရေးထားပါတယ်အောင်အောင်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့တိုင်းသားတွေအတွက်မဟာလူမျိုးကြီးဝါဒတွေနဲ့လှုပ်ဆောင်နေတဲ့ခေါင်းဆောင်တွေနဲ့နှိုင်းယှဉ်တော့တရုတ်စားပြီးတော့ကျန်တဲ့ဟာကိုတိုင်းသားတွေစားရရင်လဲကျေနပ်နေရမှာပါပဲအဓိကတိုင်းသားတွေကိုတရုတ်ကကူညီပြီးတော့လူမျိုးကြီးဝါဒလက်အောက်ကလွတ်မြောက်စေချင်တယ်ဗျာတဲ့ဒါကသောရရှင်အောင်ရဲ့အမြင်ပါနောက်ပြီးတော့အောင်ကျော်ဟင်းဆိုတဲ့ VOA သောရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျွန်တော်ကရခိုင်ပြည်နယ်မန်အောင်ကျွန်းကအောင်ကျော်ဟင်းပါကျောက်သမားရှိချင်းပြင်ရဲ့ခီးစင်မှာ AR ကိုကာကွယ်ဖို့ကြေလောင်စွာတောင်းဆိုနေကြပြီးတော့ကျောက်ဖြူရင်နဲ့စိတ်ကန်းကိုထိုးကြွတာပြည်အောင်စုစိတ်တက်လာဗျာရခိုင်ပြည်မှာဘာပဲလုပ်လို့ရခိုင်လူတို့ရဲ့အတန်းတွေမကြားစီအောင်ဆောင်ပြီးတော့မျက်ကွယ်ပြုထားတာဒီမိုကရေစီအစိုးရလားဗျာရခိုင်ပြည်နယ်ကထွက်တဲ့တယံသာတာတွေရောင်းပြီးတော့စစ်လက်နက်တွေဝဲရခိုင်လူတို့ကိုပြစ်တက်နေတာခွင့်တူညီမှုဝါဒဖြူစင်နဲ့မြည်လားဗျာရခိုင်ပြည်နယ်ကိုလူခွင့်ရေးကိမဲ့စုံဖြစ်နေတတ်မှတ်ထားပြီလားဆိုတာကိုကျေးဇူးပြုပြီးတော့ဖြေကြားပေးကြပါလားဗျာဘလို့အကြောင်းအရာတွေနဲ့ပဲရှင်းပြရှင်းပြအမြဲလိုလိုအရှုံးတွေနဲ့ပဲရေးဆိုင်နေရတဲ့ရခိုင်တိုင်းသားတွေဟာပြည်အောင်စုဆိုတဲ့ဇကားကိုကြားရတာနဲ့အသေးနာလုံးလို့ပါဗျာဆိုပြီးတော့အောင်ကျော်ဟင်းဆိုတဲ့ဒီရခိုင်ကတော်ရရှင်ရေးလာပါတယ်ရှင်
ဟုတ်ကဲ့ဒီရခိုင်ပြည်နယ်ကဒီတောတာရှင်ရဲ့ဆက်မတော့ဒီတရုတ်ကလုံမစီမံငင်းနေပုံမကျေနပ်ချက်တွေအထင်ရှားတွေ့နေရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုဆွေးနွေးစီချင်ပါတယ်ဟိုဒီလိုတရုတ်နိုင်ငံကစီမံငင်းနေကြောင့်မြန်မာနိုင်ငံမှာဖွံ့ဖြိုးလာနိုင်တယ်ဆိုရင်လည်းပဲဒီလိုမကျေနပ်ချက်မျိုးတွေပြဿနာတွေဟိုပိုကြီးလာမယ်ဆိုရင်တကယ်တမ်းပေါ်လေဟိုနှစ်ဖက်စလုံးအကျိုးရှိမဲ့ဒီလိုဝင်းဝင်းအခြေအနေမျိုးဖြစ်လာမယ်စားနင့်နာစရာတွေရောဖြစ်မလာနိုင်ဘူးလေဆက်ဆိုကျွန်တော်တို့ပြောသလိုပေါ့လေဟို NLD အတွက်နိုင်ငံရေးထောက်ခံမှုတွေရလာနိုင်တယ်ဆိုပေမဲ့လည်းဒီလိုကိစ္စမျိုးတွေကြောင့်ပြန်ပြီးတော့ NLD ပေါ်မှာထောက်ခံမှုတွေရောကြတာမျိုးနောက်ပြီးတော့တရုတ်နိုင်ငံအနေနဲ့ဆိုရင်လည်းဟိုမြေဆုံကိစ္စကိုစန့်ကျင်တဲ့ကိစ္စမျိုးတွေလို့ပြဿနာတွေပေါ်ခဲ့ဘူးလားဆိုတော့ဒီလိုချောက်ဖြူကိစ္စလိုမျိုးတွေမှာစန့်ကျင်မှုတွေပေါ်လာခဲ့မယ်ဆိုရင်ရောဟိုသူ့အတွက်နင့်နာစရာတွေမရှိနိုင်ဘူးလားကိုအောင်စိုးအရင်ဆွေးနွေးပြပါလားခင်ဗျာ
ဒီကကျွန်တော်အဲ့ဒီဟာနဲ့ပတ်သက်ပြီးကြောက်ဖြူရကိုပြောရမှာမဟုတ်ဘဲနဲ့ကျွန်တော်တို့လည်းဒီခီးစဉ်တိုင်းကမှရေးခဲ့ဖို့ရ opinion piece တော့ဗျာဒီတော့ကကျွန်တော်တို့ကိုဖြစ်ချင်တာကအားနဲ့ချိနေတဲ့နိုင်ငံတစ်ခုဖြစ်နေမြင်နေတာလားအားနဲ့ချိနေတဲ့နိုင်ငံတစ်ခုနဲ့ညီမှပဲဖြစ်အောင်လုပ်ပေးမှပဲဒီတော့ကရင်ဝင်တဲ့ဟောကျွန်တော်တို့မြန်မာနိုင်ငံပြန်ပြီးဝင်တယ်လို့ဒီတော့ကတွက်နေတယ်ဆိုရင်တော့ကျွန်တော်တို့ဒီအခုလိုပဲ free state ဖြစ်နေသွားနေမှာပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းတရုတ်သမားကြီးနဲ့ဒီနေ့တွေ့တဲ့အခါမှာဒီနယ်စပ်မှာရှိတဲ့တိုင်းနာစနစ်ကိုင်နဲ့သူတွေနဲ့ဆက်သက်ပြီးတော့ ပြောခဲ့တယ်ဆိုတဲ့အခါလေးကိုကျွန်တော်တို့အခုအဆုံးသိသတင်းတွေရသိရတာပေါ့နော်။ဘာလဲဆိုတော့အဲ့ဒါကတော့ဒီတိုင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေကို buffer zone ဖြစ်နေ၊ကြားခံဖြစ်နေမသုံးဖို့ဟာကိုကျေးဇူးတင်ပါတယ်ပုံမှန်နဲ့ safe for ဖြစ်တယ်နန္ဒာနဲ့လည်းပြောခဲ့တယ်ပေါ့နော်။ဒါရီကကျွန်တော်ထင်တယ်အမှန်စိတ်ဝင်စားဖို့ကောင်းတဲ့အဲဒီအခုgeopolitical game တွေမှာသူပြောရတာလေလို့ကျွန်တော်တို့ထင်ပါတယ်။ဒါရီကအခုမှအစ်စ်မဟုတ်ပါဘူး။နေလင်းခေတ္တကဦးလုခေတ္တကရောအနာဦးပုဂ္ဂိုလ်မူတန်းရှိခဲ့တယ်ရှိခဲ့တဲ့ခါလေးပါလေဒါပေမဲ့ဒီချိန်မှာတော့ဒီဘက်ကအစိုးရအနေနဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ထုတ်ပြောပြီးအဲဆိုတဲ့အခါကျရင်တော့ဒီတိုင်းသားကိစ္စတွေလည်းပါတယ်ပေါ့နော်ဆိုတော့နောက်တစ်ခုကတော့ဒေါက်တာဆက်ကြည့်လို့ပြောတာကတော့ဒီဒီကိစ္စမျိုးမဆိုမြန်မာပြည်မှာတိကျတဲ့ project ဒီထုတ်တဲ့ခါကျရင်ဒီ environmental damage ပေါ့နော်ဒါလည်းပြောရမယ်တပွားပါမယ်ဒီကိစ္စတွေဟာလည်းပတ်သက်လာရင်တော့ဒါလည်းပတ်သက်ပြီးတော့မြန်မာဘက်ကနေပြီးဒါလည်းပတ်သက်ချက်မခံနိုင်ဘူးဆိုတာလည်းပြောတာပေါ့ဒါရင်းနဲ့ပတ်သက်ပြီးတော့ပြောရရင်တော့ခုနပြောတဲ့ဒီမေးခွန်းရှင်တွေအားလေအကုန်လုံးကလည်းအလုံးစိတ်ဝင်စားဖို့ကောင်းတယ်၊ဈေးကောက်လည်းကောင်းပါတယ်။ဆိုတော့အဲဒီရခိုင်ကိစ္စမှာပေါ့နော်။ကြောက်ဖြူကိုပေးလိုက်ရတဲ့မဟာဗျူဟာကျတဲ့ပြုတ်ခဲ့စီမံကိန်းတစ်ခုကျွန်တော်တို့ပေးလိုက်ရတယ်ဆိုတာလည်းဒါကဒီ energy အစိုးရကိုအခုလာမယ့်အနိုင်ရှင်အဖြစ်ကိုအဲ့ဒါကနေပြီးတော့ကြောစရာမေးခွန်းတစ်ခုထုတ်နှက်စရာတစ်ခုဖြစ်သွားနိုင်တာပေါ့နော်ဖြစ်နေမှာပေါ့နော်ဒါပေမဲ့တကယ်ကျွန်တော်တို့ရဲ့အများကြီး controversial ဖြစ်နေတဲ့ project ဖြစ်တဲ့မြစ်ဆုံတို့နောက်ပြီးတော့အခုတည်းကဒီဘယ်သူမှမပြောသေးတဲ့ဟို sampling dam လို့ခေါ်တဲ့sampling ကလည်းဖြစ်နေခြင်းတို့အဲ့ဒါတွေကအခုအထိသတင်း media တွေမှာရောသံသပြရတဲ့အထဲမှာရောဟလာဘာမှမပါဘဲနဲ့ပြုတ်ကြရတာကျွန်တော်တွေ့ကြရတာပေါ့ဆိုတော့ကျွန်တော်မြင်တာကတော့ဒီဆိုကဒီအပားတွေကိုအမှောင်ကြီးနေတဲ့သူတို့ဘက်ကဘလန်ရောလို့မရတဲ့ဟာတွေလိုက်ပြောပြီးတော့ပေးကြရတယ်အများကြီးရှိတယ်ဆိုတော့ကျွန်တော်သတွေ့ရတယ်အဲ့လိုလို့ပဲကျွန်တော်သတ်တယ်ဆိုတော့ဒါဒီဒီဒီဒီအဒီအထဲမှာတော့ကျွန်တော်တို့ကမိမိရဲ့အချိုးစည်းပွားတဲ့ဘလော့အချိုးရအောင်အင်တာလို့ဧလာတယ်လို့ပဲသဘောထားပြီးတော့မိမိအချိုးစည်းပွားတဲ့မိမိနိုင်ငံတည်ငြိမ်ရေးတဲ့အဲတန်ကြီးတော့အလောက်ကန်ခွင့်မနေပူရရဲ့အတွက်ဘလောက်ဒီဆိုတော့လုတ်ပြီးနိုင်မလဲဒါနဲ့သူဖြစ်နေတဲ့ဒီငင်းငင်းရေး process ကိုလည်း peace process ကိုလည်းအော်ဒီထဲမှာတန်ကြီးတစ်ထည့်ပြီးတော့လုတ်ပြီးနိုင်မယ်ဆိုတော့ကျွန်တော်တို့ဆောင်ကြည့်ရမယ်တင်တယ်ဒါတော့ကျွန်တော်တို့ဥဒေဥချင်းကဒါဝင်းဝင်းဖြစ်သွားနိုင်တယ်ဆိုကျွန်တော်ပြောလို့ရတဲ့ဒေတာတစ်ခုပေါ့နော်အဲ့လိုပဲကျွန်တော်တင်ပြပါ
โอเคขอสรุปซุนนี่เจซูวาสรุปว่าเราดิซุนนี่เว็บตัวကိုสายปี้ปู่ท่าให้เลยแชร์ในบาลีได้ดีแท้อ่ะสาจองก็เราเราอ๋อเราอตันเนี่ยปี้ปู่ท่าอ่ะอิงပြောขึ้นมาเลยอู้เซ่มาญี่ปุ่นနိုင်ငံอ่ะว่าอู้เซ่เนี่ยแมชก็เลยน่าท่องจีเอามาครับ
โอเคเราญี่ปุ่นอู้เซ่มาอเปญอลันลูแอชเนี่ยก็တော့อภิภิสิริจ๋าล่ะบาเปเราเมียนมาลูแอชတွေကိုဒီဥပက္ခဖြည့်ซี้ပြီးနေနေရာမှာနိုင်ငံကစီးပွားဘက်ပုံစံမျိုးเนี่ยဆက်ဆံဖို့လိုအပ်ပြီးတော့ပြင်းစပယ်စီဝိုင်းနိုင်ကွက်ထိုးတဲ့ပုံစံမျိုးမဖြစ်ဖို့လိုပါတယ်။ဆိုတာကရှေ့ခင်ကကျွန်တော်တို့နဲ့တွဲလုပ်ခဲ့သူတွေဂျပန်ဂျမန်စီဝိုင်း project ကြီးတွေရဲ့ project ဆိုင်ရာ material list operation menu စတာတွေမှာသူတို့ရဲ့မူရင်းဂျပန်ဂျမန်ဘာသာပြင်နိုင်ငံကလို English ဘာသာရန်တွေပါပူးပြီးထုတ်ပေးတဲ့အတွက်ကျွန်တော်တို့မြန်မာလူမျိုးများအတွက်အခက်အခဲရှိပုံပုံပါဝင်ဆောင်ရွက်ဖို့အခွင့်အရေးပူရပါတယ်။စစ်စွဲကညံညုံမြင်နေပြီးကိုကျိုးကသာကြီးတဲ့စစ်ဘုံကျုပ်ကြီးတွေကြောင့်တရုတ်တွေဟာမြန်မာတွေပေါ့စီးလို့ဝါလို့လူလာတဲ့ပုံလို့အနိုင်ကျင့်နိုင်တဲ့အခြေအနေကိုဖန်တီးနိုင်လေလို့အဲ့ဒီဒီ project တွေမှာ store ကနေပစ္စည်းထုတ်တာတန်ကြောင်းတစ်ချောင်းကစားဝယ်ရခွေခွေထုတ်တာကစားအားလုံးကတရုတ်စားနေတာကြီးရတဲ့အတွက်နေရာတကာမှာတရုတ်တွေအများကြီးခံထားရပြီးမြန်မာလူမျိုးတွေအတွက်မြန်မာလူငယ်တွေအတွက်လူ့ကွက်အပြောက်ခံရပါလေအဲ့ဒီအခြေအနေကြောင်းနေနိုင်ဖို့အတွက်တရုတ်ရဲ့ project ဆိုင်ရာဆက်ရဆရာအလုံးကိုနိုင်ငံတကာသို့ English စာနဲ့မပါမနေရတောင်းဆိုရပါမယ်တတ်မှတ်ရပါမယ်မရှိမနေလုံဆောင်ရပါမယ်အဲ့ဒီလိုလုံဆောင်နိုင်မှသာကျွန်တော်မြန်မာလူငယ်တွေအတွက်လုံနိုင်ခိုင်နိုင်ခွင့်စွန့်ဤပုံမူမြန်မာလာမှာဖြစ်ပါလားပုံပါဝင်လာမှာလည်းဖြစ်ပါလားကျွန်တော်မြန်မာနိုင်ငံအတွင်းရှိဘယ် project မှမစိုးတရုတ်စာလည်းမလို့သလိုကလားစာလည်းမလို့ပါဘူးကြည့်ကဂျပန်ဂျမန် project တွေလုပ်ခဲ့တယ်လို့နိုင်ငံတကာသို့ English ကိုသာဂုဏ်သိက္ခာရှိရှိပြန်ပြတာဆောင်ရွက်ပေးနိုင်ဖို့ကကျွန်တော်ဒီနေရာကစတင်တောင်းဆိုလိုပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါဂျပန်နိုင်ငံဥစေရဲ့တိုက်တွန်းချက်ပေါ့လေနောက်ထပ်ဒီတော်တော်ရှင်ဥတင်ငွေရဲ့စားသောပို့ထားတာကိုလည်းကျွန်တော်ဖော်ပြချင်ပါတယ်တရုတ်နဲ့ပတ်သက်ရင်းနဲ့သတိအများကြီးထားရမှာပါတခြားရှိရှိဝေးမကြည့်ပဲချင်းဝင်ကိုပဲကြည့်ပါတယ်အတွုံးတော့မတန်ဆဆိုင်းငံကာကလကလည်းနည်းသေးဂျပန်ချင်းဝင်တစ်ခုနဲ့ရှင်းချင်းသိနိုင်ပါတယ်အချိန်လေးရဆိုတာကိုသိပါတယ်မြန်မာနိုင်ငံကဝေပိုင်းသမားတွေတော်တော်များကအကောင်းမြင်နေပေမဲ့290ရှိလာပြီးမြန်မာနိုင်ငံဘာလို့ဖြစ်ရမြောက်ဖြစ်အောင်လုပ်ပေးတယ်လဲဆိုတာမင်းတို့ထောက်ဆရာရှိပါတယ်အုပ်ချုပ်သူလူရင်းစားကိုကာကွယ်ပေးတာပါပြည်သူလူထုကိုကာကွယ်ပေးတာမဟုတ်ပါဘူးသူကာကွယ်တာကောင်းလို့လူခွင့်ရေးတွေချုပ်ပေါက်တဲ့လူတွေချမ်းသာနေတာနေရာရနေရဆိုတာတွေကိုသိဖို့လိုပါတယ်ရင်းနှီးမြှုပ်နှံမှုဆိုတာအကျိုးမြတ်ရဖို့ရင်းနှီးရဆိုတာနားလည်ပေမဲ့နှစ်ဖက်အကျိုးရှိအောင်ဖြစ်ဖို့တော့လိုပါတယ်ဆိုပြီးဥတင်ငွေရရေးပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ပေါ့လေကျွန်တော်တို့ဒီအခုအစီအစဉ်အဆုံးသတ်ဖို့လဲကျွန်တော်တို့တမင်းနေသာသာတော့ကျန်ပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်၂ယောက်ကိုကျွန်တော်အပိတ်အနေနဲ့သုံးသပ်စေချင်ပါတယ်ခင်ဗျာကျွန်တော်တို့ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့လေမြန်မာနိုင်ငံဒီတရုတ်နိုင်ငံနဲ့ဆက်ဆံရတဲ့နေရာမှာအဆက်အစပ်ရတရုတ်နိုင်ငံကအင်အားလည်းကြီးလာနေတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်တယ်ဆိုတော့ဒီလိုမျိုးမှာမြန်မာနိုင်ငံဘက်ကဘာတွေများစောင့်ရန်ရှောင်ရန်ပေါ့လေသတိထားသင့်တာတွေများရှိမလဲဆရာစီရဲ့သူအရင်ဆွေးနွေးပြပါခင်ဗျာ
တရုတ်ကြောင်းသိအောင်လုပ်ရမှာပေါ့ဗျာကျွန်တော်တို့တရုတ်ဆိုရဘာစဉ်းစားနေလဲမြန်မာပြည်နဲ့ကပ်နေရွနဲ့ဆိုရဘာစဉ်းစားနေလဲမြန်မာပြည်နဲ့အလုပ်လုပ်မဲ့ကျွန်တော်တို့နိုင်ငံပိုင်လုပ်ငန်းတွေဘယ်လိုအလုပ်လုပ်လဲပေါ့နော်ဘာလို့လဲဆိုတော့တရုတ်ကလည်းအခုမှတော့ဖွံ့ဖြိုးရေးနိုင်ငံမှာတကယ်တော့ရှိပြီးတော့နိုင်ငံကြီးလို့လာနောက်တစ်ဆင့်ဟိုတကယ်စူပါပါဝါပုံစံမျိုးကျွန်တော်တို့ဖြစ်လာတော့သူဒီနိုင်ငံပိုင်လုပ်ငန်းတွေကလည်းတခြားနိုင်ငံတွေမှာအလုပ်လုပ်တာအများကြီးထားပါတော့အမေရိကန်တို့ဘာလို့အတွေ့အကြုံရှိတော့ဟိုလူခွင့်ရေးလို့ဘာလို့ကမှလည်းအားနေတယ်အဲ့ခါကျတော့ကိုယ့်ဘက်ကအားထုတ်ပြီးတော့လေဟိုစောင့်ကြည့်နိုင်ပြောနိုင်ဆိုနိုင်စဉ်းစားနိုင်စာရုပ်ချုပ်တာဆိုတာကြွမ်းကျင်းကျင်လုပ်နိုင်မှာပဲကျွန်တော်ရမယ်ဆိုတော့ကျွန်တော်ပြောတော့
ဟုတ်ကဲ့ဆရာဦးအောင်စောခင်ဗျာကျွန်တော်တို့အချိန်မိနစ်ဝက်လောက်ရပါသေးတယ်ကျွန်တော်ဘက်ကစောင့်ရန်ရှောင်ရန်မြန်မာဘက်ကလုပ်တင်တာဘာတွေများရှိမလဲ
စောင့်ရန်ရှောင်ရန်မိနစ်ဝက်လောက်ကြိုးလို့မရပါဘူးဒါပေမဲ့ကျွန်တော်တရားထုတ်ပြူအားထားတာကျွန်တော်လုပ်လို့မရတော့ဘူးနံပါတ်1ကတော့ကျေးဥမဟာဒီပါရေးကြည့်တယ်လို့ဒီလိုလိုတော့ကျွန်တော်တို့ရဲ့မှာပြီးတော့ပါလဲဆိုတော့ဒီလိုလိုတယ်မြန်မာနိုင်ငံကြီးအရင်လိုတော့မဟုတ်တော့ကျွန်တော်တို့မှာဂျပန်ဆောက်ကိုရီးယားအလားစင်ကာပူတိုင်ဝမ်အမေရိကတို့တကယ်ချင်းနေရှိနေဒီလိုကာလမှာတရုတ်တခုလည်းအားထုတ်တာမဟုတ်တော့ဘူးနော်အားထားတာကိုတခြားသူတွေနဲ့လည်းကျွန်တော်ဘလို့မအားပြောရဲထားပြီးတော့လှုပ်လှုပ်မလဲဆိုတော့စဉ်းစားမယ်အချင်းကိုကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပင်နဆွေးနွေးပြတဲ့အရာဝိသင်းဌာနကဦးအောင်စော The Voice Channel ကဦးစီးရဲ့သူကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရီအတန်နေနဲ့ပြဖို့ရတဲ့သူတွေနဲ့တော်တော်ရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လေးဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့ဒဲလီလိုက်ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုအစီအစဉ်လေးအဆုံးမသတ်ခင်မှာပဲနောက်ဆုံးရသတင်းချင်းချုပ်ကိုနားလောင်တလှည့်ပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုအမြင့်ဆုံးဖိအားပေးတဲ့အနေနဲ့အီရန်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရည်ရွယ်ဆက်ဆက်နှိမ်နင်းခဲ့တဲ့အီရန်စစ်တပ်အကြီးတန်းစစ်ဗိုလ်ချုပ်သူဦးကိုတောက်ချာနေကအရေးယူတန်းခတ်ခဲ့ပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းမှာဖြစ်ခဲ့တဲ့နိုဝင်ဘာလကဆန္ဒပြတဲ့သူ150လောက်ကိုအစုလိုက်အပြုံလိုက်တတ်ဖို့အတွက်ညွှန်ကြားခဲ့တဲ့အီရန်တော်လောင်ရေးအဆောင်တပ်ရဲ့ဗိုလ်ချုပ်ကြီးဟာဆန်ရှာဘာဘူအကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြစ်ဒဏ်တွေချမှတ်ခဲ့တာပါ။တရုတ်နိုင်ငံကနေအမေရိကန်နိုင်ငံကိုလေကြောင်းခရီးနဲ့လာကြမဲ့ခီးတွေမှာတရုတ်နိုင်ငံမှာအခုလောလောဆယ်ကူးစက်ပြန့်နှံ့နေတဲ့ဗိုင်းရပ်စ်ရောဂါပိုးပါမပါဆိုတာကိုစမ်းသပ်စစ်ဆေးတာတွေလုပ်သွားမယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြားနေမှကြေညာပါတယ်။တရုတ်နိုင်ငံမှာအဲ့ဒီဗိုင်းရပ်စ်ပိုးကြောင့်နှစ်ယောက်သေဆုံးပြီးတော့လူတွေဒါဇင်နဲ့ချီနေမကောင်းဖြစ်ပြီးတော့ဆေးရုံတင်ခဲ့ရတာဖြစ်ပါတယ်။တရုတ်မြန်မာတန်တမာဆက်ဆံရေးအနည်း90ပြည့်အထိမ်းအမှန်းနဲ့မြန်မာနိုင်ငံကိုနေရတာခီးစင်းနဲ့လာရောက်သွားတဲ့တရုတ်သမ္မတရှီဂျင်ပင်ဟာနိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နိုင်ငံကပူးပေါင်းဆောင်ရွက်စာချုပ်အတော်များများကိုလက်မှတ်ရေးထိုးခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လိုင်းနဲ့ပါနှိပြီးတော့မှဒီကနေ့တွေ့ဆုံခဲ့ပါတယ်။မြန်မာတရုတ်ပူးပေါင်းဆောင်ရွက်လုပ်ငန်းတွေမှာတော့တရင်နဲ့နေပညာလုပ်ငန်း၊ဆိုက်ပျိုးရေးနဲ့ဆက်မှုလက်မှုလုပ်ငန်း၊ဆက်သွယ်ရေးလုပ်ငန်းတွေကနေကချင်ပြည်နယ်ထဲကစစ်ဘေးရှောင်ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာပါစီမံကိန်း33ခုတရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဘွိုက်ဒက်ဇွန်ယက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုညဆယ်နာရီကနေ၁၇နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်တနင်္ဂနွေနေ့မနက်ခင်း၆နာရီက ချက်မြင့်ကြပါစေရှင်
This program has come to you from the Voice of America, Washington.